Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ28ရက်တနင်္လာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာပါစီးရီးယားနိုင်ငံ Holmes မြို့ကဒီဘုံခွက်တိုက်ခိုက်မှုအတွင်းလူ19ဦးထဲမှနေတည်ဆုံသွားတာ။နောက်ဒီ IS စစ်သွေးကြတွေလက်ထက်ကနေ Romandy မြို့ကိုပြန်လည်ထိန်းချုပ်နိုင်လိုက်ပြီလို့ Iraq စစ်ဖက်အရာရှိတွေကပြောဆိုလိုက်တာ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်ရင်
။ကောင်းပါပြီရှင်။ကချင်ပြည်နယ်ဖားကန်ကြောက်စိန်တူးဖော်ရဒေသကမြေစာပုံပြိုကျမှုကြောင့်လူအသေးအပြောက်တွေအတော်များများရှိခဲ့တဲ့အတွက်ကြောက်စိန်တူးဖော်တဲ့နယ်မြေမှာအာဏာပိုင်တွေကထိန်းချုပ်မှုတွေပုံမှုလှုပ်ဆောင်သွားဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့
နီလန်တစ်လုံခင်ဖားကန်ရန်နယ်နယ်မြေမှာကျောင်းစင်တူဖော်ရီလုံငန်းများကိုလုံးဝပိတ်သိမ်းခြင်းဖြစ်ပါတယ်။နီလာနှစ
်တတူရင်ဝန်ကြီးဒီကံပါရှင်တတူရင်တူဝန်ကြီးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်လက်ကျွန်းလူတက်မှုတည်ရင်ချမှတ်ချက်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံဝန်ကြီးချုပ်ရဲ့တုတ်ပြန်မှုနဲ့ကာလုံလှုပ်ပိုင်ခွင့်ဥပဒေတရားချမှတ်ဖို့စ조사နေကြတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့တနင်္လာနေ့ညထိတ်တန့်ရောက်တဲ့တဲ့င်းတွေကိုကိုအောင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင်။
Holmes မြို့ကဒီကနေ့ဘုံခွဲတိုက်ခိုက်မှုအတွင်းလူ19ဦးထဲမှနေတည်ဆုံးခဲ့ပါရယ်ပထမကြိမ်ဘုံခွဲမှုကြောင့်အပြက်စီးတွေကိုဒေသခံလူတွေကဝိုင်းချနေချိန်မှာအသေးခံဘုံခွဲသမားဟာသူ့ကိုယ်မှာပတ်ထားတဲ့ဘုံကိုဖောက်ခွဲလိုက်တာပါမြို့လယ်မှာရှိတဲ့ El Zara အရက်ကဒီပောက်ကွဲမှုအတွင်းလူဘယ်လောက်တည်ဆုံးတယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးစီးရီးယားနိုင်ငံပိုင်သတင်းဌာနကတော့လူ19ဦးတည်ဆုံးတယ်လို့ပြောဆိုပြီးဒီစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့32ဦးတည်ဆုံးတယ်လို့ပြောဆိုထားတာပါဒီတိုက်ခိုက်မှုတွေအတွင်းလူအတော်များများဒဏ်ရာရသွားပါတယ်။နောင်တက်လာမယ့်အစိုးရအတွက်မြို့တော်ကသဘုံတွေကြီးစိုးထားတဲ့နေရာတချို့ကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ဒီနှစ်ဖက်ရင်ဆိုင်တိုက်ခိုက်သူတွေအကြားအပြစ်ခတ်ရဆဲဖို့ဒီလအစောပိုင်းမှာသဘောတူညီမှုရပြီးတဲ့နောက်ဒါဟာ Holmes မှာဒုတိယအကြိမ်မြောက်ဘုံထပ်မံပောက်ကွဲခဲ့တာဖြစ်ပါတယ်။ဒီတော့တွင်လွန်ခဲ့တဲ့စက်တင်ဘာကကုလသမဂ္ဂရဲ့အစီအစဉ်နဲ့ဒီသဘုံအဖွဲ့တွေနဲ့သမရဘရှောက်အာဆက်တို့ဒီအစိုးရအကြားလူသားချင်းစာနာမှုအကူအညီပေးအစီအစဉ်ကိုစတင်တဲ့အနေနဲ့မြို့သုံးမြို့မှာကယ်ဆယ်ရေးအစီအစဉ်တွေစတင်နေပါရယ်လေဗနွန်နယ်စပ်နဲ့ကယ်လီရဲ့ဇဘာဒနီကဒီနောက်ဆုံးကြန့်ရှိနေတဲ့သဘုံအမာခံစခန်းကနေတပ်ဖွဲ့ဝင်120ကျော်နဲ့ဒဏ်ရာရသူတွေဟာလေဗနွန်ကိုတွားရောက်နေပြီးအဲဒီကနေတဆင့်တူရကီဘက်ကိုလေယာဉ်နဲ့သွားမှာပါဒီနောက်မှာတော့စီးရီးယားနိုင်ငံတွင်းကအတိုက်ခံတွေထိန်းချုပ်ထားတဲ့ဒေသမှာနေထိုင်မှာဖြစ်တယ်လို့ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အကြီးအကဲရမီအက်ဒယ်ရမန်ကပြောပါရယ်ရသားရီအပါဝင်လူပေါင်း335ဦးကတော့စီးရီးယားကအစိုးရနှစ်ဖွဲ့ထိန်းချုပ်ထားတဲ့ဒီစီးရီးယားအရှေ့မြောက်ပိုင်းကခြေရာတွေကနေသက်ဆိုင်ရာဒေသတွေကိုအိမ်နီးချင်းနိုင်ငံတွေကနေတဆင့်ဖြတ်သန်းပြီးသွားနေကြပါတယ်။ရှေ့ကမွတ်စလင်တွေအများစုနေထိုင်တဲ့ဖိုဝါနဲ့ဖာယာဒေသခံတွေဟာတူရကီကိုထွက်ခွာနေပြီးအဲဒီကနေလေဘနွန်ကိုလေကြောင်းကနေတွားရောက်มาဖြစ်ပြီးတဲ့နောက်ဒီဒမတ်စကတ်ကိုသွားมาပါ2011ခုနှစ်ကနေစတင်ခဲ့တဲ့စီးရီးယားနိုင်ငံကပြည်ပခါတွေအတွင်းလူပေါင်း2သိန်းခွဲလောက်တည်ဆုံခဲ့ပြီးဖြစ်ပြီး4သန်းလောက်တိုင်းပြည်ကနေထွက်ခွာခဲ့ရပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့လေစိတ်နာကလမ်းမှာဒီကနေ့အသေးခံဘုံးတောင်ဖောက်ခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးအရသာတဦးတည်ဆုံပြီး73ဦးဒဏ်ရာရသွားတယ်လို့ဒေသအာဏာမင်းတွေကပြောပါတယ်အဆောင်အုံတချို့ပါပျက်စီးသွားရတဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာပါလို့တာလီဘန်ဘိုင်းနေဘက်ကကြေညာခဲ့ပါတယ်နိုင်ငံသားလူညုံရေးတပ်ဖွဲ့ဝင်တွေတုံးလေးရှိတဲ့ထရက်ကားနဲ့ဆင်တူတဲ့ကားတစ်စင်းကိုပြင်မှတ်ထားတာထင်ရှားပါတယ်လို့ရဲတွေကပြောပါတယ်ဒီတိုက်ခိုက်မှုဟာပါကစ္စတန်စစ်ဗိုလ်ချုပ်ကြီးရဟီရှရစ်ကတာလီဘန်တွေနဲ့ဆွေးနွေးပွဲအသစ်တွေပြန်ဆဖို့ကဘူးမြို့ကိုရောက်လာပြီးနောက်တနေ့မှဖြစ်ပေါ်လာရတာပါ
IS စစ်သွေးကြတွေလက်ထက်ကနေရမဒီမြို့ကိုပြန်လည်ထိန်းချုပ်နိုင်လိုက်ပြီးနိုင်ငံတော်အလံကိုအစိုးရယုံဝင်းထဲမှာလွှင့်ထူနိုင်လိုက်ပြီးလို့အီရတ်စစ်ဖက်အရာရှိတွေကပြောပါတယ်အီရတ်တပ်ဖွဲ့ဝင်တွေကရမာရီမြို့ကလမ်းတွေကိုလိုက်လံရှင်းလင်းနေပြီး IS အစံပတ်စစ်သေးကြော်တွေဒီမြို့ကမထွက်ခွာခင်မှာထောင်ကျောက်ဆင်ထားခဲ့တဲ့ဘုံတွေကိုလိုက်လံရှာဖွေနေပါတယ်။တနင်္ဂနွေနေ့ကဒေသကိုပြန်လည်ထိန်းချုပ်လိုက်ပြီးတဲ့နောက်အီရတ်တပ်ဖွဲ့ဝင်တွေဟာအစိုးရအဆောက်အဦဝင်းကိုတွားရောက်ရှင်းလင်းနေကြတာပါ။အမ်ဘာဒေသရဲ့မြို့တော်ကိုမေလရုံက IS အဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ခဲ့တာပါ။ဂျီဟာဒစ်အစံပတ်သမားတချို့မြို့ထဲမှာရှိနေနိုင်နေပေမဲ့မနေ့ရုံကအစံပတ်သမားတွေပြန်လည်ဆုတ်ခွာသွားပြီးတဲ့နောက်ပိုင်းမှာတော့တစုံတရာခုခံမှုမျိုးကိုမတွေ့ရဘူးလို့အာနာပိုင်နေကပြောပါတယ်။အခုလိုချိန်နေအောင်မှလူဘလောက်တည်ဆုံနေဆိုတာမျိုးလည်းအတိမပြုတ်နိုင်သေးပါဘူး။ဘက်ဒက်မျိုးအနောက်ဘက်ကီလိုမီတာ100လောက်မှရှိတဲ့ဒီရမန်ဒီမျိုးလည်းမှာ အရက်သားတွေဘလောက်များများရှိနေသေးလဲဆိုတာလဲရှင်းရှင်းလင်းလင်းမရှိပါဘူးဒါပေမဲ့လည်းမြို့ကန်တော်တော်များများကိုအနီးအနားကဆေးရုံမှာနေရာချထားပေးတယ်လို့ဤရက်အနာပိုင်တူကပြောပါတယ်လာပေါင်းများစွာစီစဉ်ညှိနှိုင်းခဲ့ကြပြီးတဲ့နောက်အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့အီရတ်တပ်ဖွဲ့ဝင်တွေဟာ IS စစ်သည်ကြွားတွေလက်ထက်ကနေဒီမျိုးကိုပြန်လည်ထိန်းချုပ်ဖို့လုံခဲ့တဲ့သတင်းပတ်အတွင်းကလေးကစတင်ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အငင်းပွဲဝဲဖြစ်နေတဲ့တောင်တရုတ်ပင်လယ်တွင်ကဖိလစ်ပိုင်တို့ထိန်းချုပ်ထားတဲ့ကျွန်းစုတစ်ခုပေါ်ကိုဖိလစ်ပိုင်ဆန္ဒပြသူအုပ်စုတစုရောက်လာခဲ့တဲ့ကိစ္စမကြေနပ်ချက်တွေကိုတရုတ်တို့ဘက်ကဒီကနေ့ဒီဇင်ဘာ28ရက်နေ့မှာပြသလိုက်ပါတယ်စပတ်လီကျွန်းစုတွေအနီးကတူတီကျွန်းပေါ်ကိုစနေနေ့မှာပဲចောင်းသားအများစုပါတဲ့ဖိလစ်ပိုင်နိုင်ငံကဆန္ဒပြသူအယောက်50လောက်ရောက်ရှိလာတာပါဖိလစ်ပိုင်နိုင်ငံရဲ့မူပိုင်ဖြစ်တဲ့စီဝိုင်းစုံနယ်ကိုတရုတ်ဘက်ကတစားစားနဲ့ကျူးကျော်လာတာကိုဆန္ဒပြသူတွေကစန့်ကျင်ကြတာဖြစ်တယ်လို့ကျွန်းအုပ်ချုပ်ရေးမှူးအိုဂျီနိုပီတိုအိုနိုကပြောပါတယ်ကြီးမားတဲ့ရေနံသဘာဝတန်ငွေတိုက်တွေရှိတယ်လို့ထင်မြင်ယူဆရတဲ့တောင်တရုတ်ပင်လယ်ပိုင်တဲ့အားလုံးကိုသူပိုင်တယ်လို့တရုတ်ဘက်ကပြောဆိုနေတာပါဒေါ်လာ5ဘီလီယံတန်နဲ့ဒီကြောင်ကုန်သွယ်မှုတွေကလည်းဒီဒေသတွေမှာနှစ်စဉ်ဖြတ်သန်းသွားလာနေတာဖြစ်ပါတယ်ဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်ဗီယက်နမ်တို့ကလည်းရေပိုင်နဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေကြပါတယ်ဖိလစ်ပိုင်ရဲ့လုပ်ရက်ကိုတရုတ်ဘက်ကအတော့ကိုစိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းစပတ်လီကျွန်းစုတွေရဲ့အချုပ်အခြာအာဏာကိုတရုတ်ဘက်ကငြင်းချက်မရှိပိုင်ဆိုင်တယ်ဆိုပြီးတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရလူခန့်ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီလအစောပိုင်းကတောင်တရုတ်ပင်လယ်တွင်မုန်တိုင်းတက်ခတ်ခဲ့တဲ့အတွက်လုံခြုံရေးကိုအကြောင်းပြပြီးအငင်းပွားဖွယ်ဖြစ်နေတဲ့ရေပိုင်နဲ့အတွင်းရွက်မလွှင့်ဖို့အဲ့ဒီအကြောင်းသားအုပ်စုကိုအစိုးရနဲ့စစ်တပ်အရာရှိတွေကတားမြစ်ဖို့ကြိုးစားခဲ့ပါတယ်တောင်တရုတ်ပင်လယ်အတွင်းလူလုံကျွန်း9ခုကိုခန့်မှန်မှန်ဆောက်လုပ်နေတဲ့တရုတ်တို့နဲ့တင်းမာမှုတွေလျှော့ချဖို့ကြိုးစားနေတဲ့ဖိလစ်ပိုင်နိုင်ငံဘက်ကလည်းဆန္ဒပြသူတွေရဲ့လုပ်ရက်အတွက်တရုတ်ရဲ့တုံ့ပြန်မှုအပေါ်စိုးရိမ်မှုတွေရှိနေပါတယ်။တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ The Hague ကတရားရုံးရဲ့စီရင်ဆုံးဖြတ်ချက်ကိုခံယူဖို့ဖိလစ်ပိုင်နိုင်ငံဘက်ကစင်ခေါ်ခဲ့ပေမဲ့တရုတ်ဘက်ကဒီစင်ခေါ်ချက်ကိုအခုချိန်ထိအသိအမှတ်ပြုခြင်းမရှိသေးပါဘူးခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေကြပဲတရင်တွေကို VOE ကနေဆက်လက်ကြေညာနေပါတယ်ဗြိတိန်နိုင်ငံသားခီးသွန်းဦးကိုတက်ဖြတ်တယ်ဆိုပြီးမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းတရားရုံးကတည်ရန်ချမှတ်လိုက်တာနဲ့ပတ်သက်လို့ဒီတရားရုံးရဲ့အဆုံးဖြတ်ကိုလေးစားသင့်တယ်လို့ထိုင်းတရားရေးစနစ်ဟာလူတွေရဲ့ဖိအားပေးမှုအပေါ်လိုက်ပြီးတော့ပြောင်းလဲမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ် Project Chan Won Cha ကပြောဆိုလိုက်ပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းဝန်ကြီးချုပ်ကအခုလိုပြောသွားတာပါအယူခံဝင်ွင့်ဆိုတာကဘာတဝမ်းလုံးမှာရှိတယ်လို့ထိုင်းနိုင်ငံမှာလည်းရှိတဲ့အပြင်လူတွေကဖိအားပေးတာကြောင့်လှုပ်ပေးဖို့လုံမလားဆိုပြီးတော့လည်းဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာမကြေမနက်နဲ့ပြောဆိုသွားပါတယ်2014ခုနှစ်အတွင်းကော့တောင်ကျွန်းကမ်းခြေတစ်ခုမှာအသက်23နှစ်အရွယ်ဟန်နာဝက်တရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့ကိုတတ်မှုနဲ့ဒီမြန်မာနိုင်ငံသားဖြစ်သူဇော်လင်းနဲ့ဝင်းဇော်ထွန်းတို့ကိုထိုင်းတရားရုံးကဒီဇင်ဘာလ28ရက်ကြာသပတေးနေ့ကတည်နှံချမှတ်လိုက်တာပါသူတို့နှစ်ယောက်ကိုပြန်လည်ပေးဖို့ဆိုပြီးတော့ရန်ကုန်နဲ့မြန်မာနိုင်ငံနေဆက်ဒေသမြို့ကြီးတွေအပြင်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကလည်းထိုင်းတယုံတွေရှိမှကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်ဒီလူတတ်မှုနဲ့ပတ်သက်လို့ထိုင်းရဲဌာနကသတင်းစာရှင်းလင်းပွဲတစ်ရက်ကိုထိုင်းနိုင်ငံမှာမနေ့ကကျင်းပခဲ့ပါတယ်သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကပွင့်လင်းမြင်သာမှုရှိသလိုလူတပ်မှုကျွလွန်သူအဖြစ်ဆွဆဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ယောက်ကိုတည်ထွင်ချမှတ်လိုက်တာနှစ်နိုင်ငံကြားဆက်ဆံရေးကိုထိခဲ့စေမှာမဟုတ်ဘူးလို့ထိုင်းရဲချုပ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားခဲ့ပါတယ်ဒါအပြင်လူအုပ်စုအချို့ရဲ့ကိုပိုင်ကြိုးစည်းပွားအတွက်သူတို့အလိုကျအသုံးချမခံဖို့မြန်မာလူထုကိုတောင်းဆိုတဲ့အကြောင်းနဲ့ထိုင်းရဲတပ်ဖွဲ့ပြောခွင့်ရဒုဗိုလ်ချုပ်ကပြောသွားခဲ့ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းကိုရီးယားနိုင်ငံကအမျိုးသမီးတွေကိုလိင်ပိုင်းဆန်ရဖျော်ဖြေဖို့ဂျပန်ဘက်ကအတင်းကျပ်လှုပ်ဆောင်ခဲ့တဲ့သမိုင်းနဲ့ချီပြီးအငင်းပွားစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားနဲ့ဂျပန်တို့သဘောတူညီမှုတစ်ခုရလိုက်ကြပါတယ်ဂျပန်ဘက်ကသာသူတောင်ဝန်ယူလှုပ်ဆောင်ရမယ့်အပိုင်းတွေကိုဖြည့်ဆည်းပေးလိုက်မယ်ဆိုရင်အခုရတဲ့သဘောတူညီမှုဟာနောက်ဆုံးအတည်ပြုရမယ့်အဆင့်ဖြစ်သွားမှာဖြစ်တယ်လို့နောက်ကြောင်းပြန်လှည့်လို့မရတော့မဲ့သဘောတူညီမှုမျိုးဖြစ်လာလိမ့်မယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးဖူမီအိုခီရှိဒါနဲ့ပြောဆိုဆွေးနွေးပြီးတောင်ကိုရီးယားနိုင်ငံသား၏ဝန်ကြီးရန်ပြောင်ဆီကဒီကနေ့ပြောပါတယ်ဒီသဘောတူညီမှုထဲမှာဖျော်ဖြေရေးအတွက်လိန်ကျွန်ပြုခံရတဲ့ အသက်ရှင်ကျန်ရည်နေတဲ့အခုအခါအဖွားအိုရွယ်မျိုးသမီးတွေကိုရောကျိငွေအမေရိကန်ဒေါ်လာ 8.3 သန်းပေးဖို့နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအနေနဲ့ဝန်ချတောင်းပန်မှုဆိုတဲ့အချက်တွေပါဝင်ပါတယ်
အရင်ပွားပွဲရအကြမ်းဖက်မှုစံကြီးဥပဒေတရားကိုတရုတ်လွှတ်တော်ကအတည်ပြုလိုက်ပါတယ်ဒီဥပဒေမှာကွန်ပျူတာနဲ့ရေးသားထားတဲ့ encryption လို့ခေါ်တဲ့အလွယ်တကူဖတ်ရှုလို့မရအောင်ရေးသားထားတဲ့အချက်လက်တွေအပါအဝင်တခြားအချက်လက်တွေကိုအစိုးရအနေနဲ့တောင်းဆိုမယ်ဆိုရင်ဒီနိုင်ငံတကာဒီဤပညာဖွဲ့စည်းရေးအနေနဲ့ပေးရသွားမယ်ဆိုတဲ့အချက်ပါဝင်ပါတယ်တင်းငွေနေနေမှာတရုတ်ပြည်သူလွှတ်တော်ရဲ့အမြဲတမ်းကော်မတီကနေဒီဥပဒေကိုတခဲနဲ့အတည်ပြုလိုက်တာဖြစ်တယ်လို့နိုင်ငံပိုင်စင်ဝါသတင်းဌာနကပြောပါတယ်နိုင်ငံတွင်းမှာအကြမ်းဖက်ဝါဒကိုနှိမ်နင်းပြီးနိုင်ငံတကာလုံခြုံရေးကိုထောက်ကူပြုဖို့ရည်ရွယ်ပြီးတော့ဒီဥပဒေကိုပြဋ္ဌာန်းလာလို့လည်းသတင်းမှာဖော်ပြထားပါတယ်ဇန်နဝါရီလ၁ရက်နေ့မှာစတင်အသက်ဝင်မှာဖြစ်တဲ့ဒီဥပဒေနဲ့ပတ်သက်လို့ဒီနေ့အစောပိုင်းတုန်းကဒီအမေရိကန်သမ္မတဘရိတ်အိုဘားမားကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။တရုတ်ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်အောင်စုနဲ့အလုပ်လုပ်ကင်မယ်ဆိုရင်ဒီဥပဒေကိုပြုပြင်ပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းသမ္မတအိုဘားမားကသတိပေးပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့ကဒီတရုတ်လွှတ်တော်ကနေအတည်ပြုလိုက်တဲ့ဥပဒေနဲ့ပတ်သက်လို့တော့အမေရိကန်ဘက်ကချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူး။
တရုတ်နိုင်ငံတောင်ပိုင်းရှန်ကျန်းမြို့မှာဆောက်လုပ်ရေးလုပ်ငန်းကဆွန့်ပစ်ထားတဲ့အမိုက်ပုံကြီးပြိုကျလို့လူပျောက်ဆုံးသေဆုံးမှုတွေပြီးခဲ့တဲ့တပတ်ဖြစ်ပြီးတော့တပတ်အကြာမှာအစိုးရအရာရှိတူကိုကူကိုအဆုံးစီရင်သွားတယ်လို့ဒေသခံရဲကပြောပါတယ်။ရှန်ကျန်းမြို့ရဲ့ဂေါင်မင်းမြို့တဲ့အင်ယာစီမံခန့်ခွဲရေးဘူရိုအကြီးကဟာတနင်္ဂနွေနေ့ကတိုက်ပွဲကခုံချခဲ့တာဖြစ်တယ်လို့ရှန်ကျန်းရဲတွေရဲ့ကြေညာချက်မှာဖော်ပြပါတယ်သူမိသားစုမျိုးရိုးအမိဟာရှူဖြစ်တယ်လို့ရဲတွေကအတည်ပြုနိုင်ခဲ့ပြီးကျန်တဲ့အသေးစိတ်အချက်လက်တွေကတော့မသိရသေးပါဘူးသေဆုံးချိန်မှာရှူဟာသူ့ရုံးခန်းထဲမှာရှိမရှိဆိုတာကိုရှင်းရှင်းလင်းလင်းမသိရပါဘူးခင်ဗျာ
ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့ကိုညံဝဲအောင်တို့ကကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ဒီလိတ်ကျွန်းလူသက်မှုတည်တံ့ချမှတ်ချက်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံဝန်ကြီးချုပ်ရဲ့တုံ့ပြန်ချက်ကိုတင်ပြပေးပါမယ်ထိုင်းနိုင်ငံလိတ်ကျွန်းလူသက်မှုနဲ့မြန်မာရွှေ့ပြောင်းလုပ်သမားမျိုးကိုထိုင်းတရားရုံးကတည်တံ့ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းနဲ့ပြည်ပနိုင်ငံတချို့မှာကန့်ကွက်ဆန္ဒပြမှုတွေကြကြပြပြန်ရှိခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ဘိုးချုပ်ပရယုတ်ချောချန်ကတော့ခုလိုဆန္ဒပြပြီးဖိအားပေးတောင်းဆိုတာတွေကိုလိုက်လျောပေးဖို့မရနိုင်ဘူးလို့ပြောဆိုလိုက်ပါတယ်ဒါပေမဲ့မြန်မာအစိုးရဘက်ကအမှုကိုပြန်လည်စစ်ဆေးပေးဖို့ပန်ကြားထားတဲ့ပုံမှာတော့ထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်အရဥပဒေလမ်းကြောင်းကနေအထက်တရားရုံးမှာအယူခံဝင်နိုင်တယ်လို့ဒီကနေ့မနေ့သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့ပါတယ်။ထိုင်းခြေဆိုင်သတင်းတောက်မဲအေးမာကအပြည့်စုံကိုတင်ပြပေးပါမယ်ရှင်
။ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံရဲ့ကောဆမွေတရားရုံးကနေလက်ကျောလူတမ်းမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်နှုတ်ဦးကိုတည်တံ့ချမှတ်ခဲ့တာကြောင့်မြန်မာနိုင်ငံတဝန်းလုံးမှာရောအင်းကြီးချင်းနိုင်ငံတချို့မှာပါဆန္ဒပြမှုတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကလည်းဒီအမှုကိုပြန်လည်သုံးသပ်စစ်ဆေးပေးဖို့တောင်းဆိုနေတာပါ။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကထိုင်းနိုင်ငံရဲ့တရားစီရင်စနစ်နဲ့ပတ်သက်လို့သတင်းတောက်တွေရဲ့အမေးကိုအခုလိုပြောသွားပါတယ်သူအဓိကပြောဆိုသွားတဲ့အချက်တွေကတော့မြန်မာအစိုးရဘက်ကနေတရားစီရင်နဲ့ပတ်သက်လို့ပြန်လည်စီစစ်ပေးဖို့ကြားနာပေးဖို့တောင်းဆိုတာမျိုးတွေကိုလက်ခံပါတယ်။တရားဥပဒေကြောင်းအရအထက်တရားရုံးတွေမှာဒီအမှုကိုအယူခံဝင်ပြီးတော့တိုက်နိုင်ပါတယ်။ဒါပေမဲ့အခုလိုမျိုးဖိအားပေးဆန္ဒပြမှုတွေကြောင့်ဂွင်းလုံးကျွတ်လွတ်ပေးဖို့အစိုးရတရက်ကိုတောင်းဆိုတာမျိုးကိုတော့လိုက်ရောလို့မရသလိုဘယ်နိုင်ငံမှမှဒါမျိုးလုပ်ပေးမှာမဟုတ်ပါဘူးဆိုပြီးဖြေကြားသွားခဲ့တာပါ။လေကျောလူတမ်းမှုကိစ္စနဲ့ပတ်သက်လို့မြန်မာလူငယ်နှုတ်လွတ်မြောက်ရေးအတွက်အထက်တရားရုံးအဆင့်နှစ်ဆင့်ကိုတက်ပြီးဥပဒေကြောင်းအရလှုပ်ဆောင်သွားဖို့ရှိနေတယ်ဆိုပြီးလေကျောမှုနဲ့ပတ်သက်လို့ရှင်းရှားတဲ့ရှင်းနေ71ဦးလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်းနေများကောင်စီကလည်းပြောဆိုထားတာပါဒီကနေ့မှာတော့နကွန်စီထာမရအချင်းထောင်ကိုထိုင်းရှင်းနေများကောင်စီကရှင်းနေတွေနဲ့လေကျောအရေးလှုပ်ဆောင်နေသူတွေကမြန်မာလူငယ်နှုတ်ဦးကိုမိသားစုဝင်တွေနဲ့အတူထောင်ဝင်စွာတွားရောက်တွေ့ဆုံခဲ့ပါတယ်သူတို့တွေဟာအချင်းထောင်ထဲမှာနှွေးထွေးတဲ့ဆက်ဆံမှုတွေရရှိတယ်ဆိုပြီးလူငယ်နှစ်ဦးကပြောဆိုခဲ့တယ်ဆိုပြီးတွားရောက်တွေ့ဆုံအားပေးခဲ့သူတွေကဆိုပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလကထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှ်ကဘာလက်ခီးသွားနှစ်ဦးအသက်ခံရပြီးတဲ့နောက်သတင်းနှစ်ပတ်ခန့်အကြာမှာတော့လိပ်ကျွန်းပေါ်ကစားတောက်ဆိုင်တစ်ခုမှာအလုလုကင်နေတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ် Turo Mugu, a tete yayonema, a yugan setepi, Turo Lumyo ye dre, Sella Losong Dabo Shidalo, Tainang and Maro, Natang Gogu Nega Sabi, Tiran Chakanyadu Alamu, Tiran Pira Murido Mashido Wushin.
Tainang and Gord Dong Jung, Yama call Lake Joma. ဒီတင်ကဘာလဲခီးတဲ့နှုတ်ကိုတတ်ခဲ့မှုနဲ့အပြစ်ရှိတယ်ဆိုပြီးမြန်မာလူငယ်နှုတ်ကိုထိုင်းတရားရုံးကတည်တံ့ချတဲ့ပေါ်မြန်မာလူငယ်နှုတ်မှာရောပြပရမမာတွေကပါကန့်ကွက်ဆန္ဒပြတာတွေနေစဉ်လို့ဖြစ်နေပါတယ်ဒီဆန္ဒပြပေါ်တွေကနေအမျိုးသားရေးအသွင်းဆောင်ပြင်းထန်တဲ့အခြေအနေကိုဥမတီပဲလူငယ်နှစ်ဦးအတွက်တရားမျှတမှုရရေးစီဥတီသွားနိုင်မယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါသလ စာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ငါနေညာတရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ဖားကန့်ကြောက်စိမ့်ဒေတာကမြေပြမှုထပ်မံဖြစ်ပွားတဲ့နောက်ဆက်တွဲအကြောင်းကိုတင်ပြပေးပါမယ်။ရချင်းပြည်နယ်ဖားကန့်ဒေတာမှာမြေစာတောင်ပြိုပြီးလူတွေပျောက်ဆုံးထိခိုက်ဒေဆုံးမှုတွေမကြာခဏဖြစ်နေတာမြေတူးတဲ့ဆက်ရံနေရာကြီးတွေတုံးပြီးတဘွားအတန်ဇာတာတွေအများပြားထုတ်ယူနေတာနဲ့ပတ်သက်လို့ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေကိုလုံးဝပိတ်ပင်တာမျိုးဒါမှမဟုတ်ရဲတပ်ဖွဲ့နဲ့ထိန်းချုပ်တာမျိုးအပြင်စစ်အုပ်ချုပ်ရေးအမိတ်လိုအမိတ်မျိုးနဲ့ထိန်းချုပ်ဖို့စီစဉ်ထားတယ်လို့တတ္တုရင်းဒုဝန်ကြီးကပြောဆိုပါရယ်ဒီလိုပြောဆိုတာနဲ့ပတ်သက်ပြီးလွှတ်တော်အတွင်းမှာဆွေးနွေးခဲ့ကြပေမဲ့တိကျတဲ့ရလာတော့မထွက်ခဲ့ပါဘူးဒီအကြောင်း VOA မြန်မာပိုင်းစီစဉ်ကမမီခတ်ကသတင်းပေးပို့ထားပါရယ်ရှင
်ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာတတ္တုရင်းဝန်ကြီးဌာနဒုဝန်ကြီးဦးတန်းထွန်းအောင်ကလွှတ်တော်တွင်ကိုလာပြီးရှင်းလင်းပြောဆိုခဲ့တာပါမြေစာပုံတွေမကြခဏပြူပြီးလူထိခိုက်ဒေဆုံးမှုတွေကြုံတွေ့နေရတဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူဖော်မှုတွေအကြီးအကျယ်လှုပ်ဆောင်နေတာနဲ့ပတ်သက်လို့သမရဦးသိန်းစိန်အစိုးရအနေနဲ့လွှတ်တော်မှာရှင်းလင်းတင်ပြဖို့ပြည်အောင်စုလွှတ်တော်နိုင်ငံကသူရဦးရွှေမန်းကသမရဦးသိန်းစိန်ထံတဝင်လာပေးပို့ပြီးနောက်ပိုင်းတတ္ထုရင်ဒုဝန်ကြီးကခုလိုလာရောက်ရှင်းပြခဲ့တာဖြစ်ပါတယ်
။နီလန်တက်လုံခင်ဖားကရန်တော်နယ်မြေမှာကြောက်စိမ့်တူဖော်ရေးလုပ်ငန်းများကိုလုံးဝပိတ်သိမ်းခြင်းဖြစ်ပါတယ်။နီလန်နှစ်ပြည်မှုဆိုင်ရာကျင်းတော်ဥပဒေပုံမှန်144အမိန့်ထုတ်ပြန်ပြီးတော့မှမြန်မာနိုင်ငံရဲ့အဖွဲ့နဲ့ထိန်းသိမ်းခြင်းဖြစ်ပါတယ်။ညီလာတိဖြစ်တဲ့လုပ်ငန်းပိတ်သိမ်းတာကိုကျွန်တော်တို့ပြီးခဲ့တဲ့2012မေလ30ရက်ကလုပ်ခဲ့ပူးပါတယ်။ပိတ်သိမ်းမှုမှာပိတ်သိမ်းတဲ့အတွက်ကြောင့်မလို့ပြည်အရေးဂျီမစီတို့ရောအဲ့ထက်မှာဝင်ပြီးတော့မှသူတို့ဖြက်စည်းကြယူကွန်ရတဲ့အတွက်ကြောင့်မလို့တရားဥပဒေမဲ့တဲ့နေရာဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့တရားဥပဒေမဲ့မဖြစ်ရအောင်ညီလာသုံးကတော့ပြည်တော်စုကျောက်ရွာအေးချမ်းတာရရင်လည်းရောက်ရီစုမွေးတို့အတွက်စေုပ်ချုပ်ရေးအမိန့်ထုတ်ပြန်ဆောင်ရွက်ခြင်းများကိုဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းသိသားစွာရှင်းလင်းတင်ပြပါမယ်
။တထုတွင်ဝန်ကြီးဌာနဒုဝန်ကြီးဦးတန်းထွန်းအောင်ရဲ့ဒီကနေ့လွှတ်တော်တွင်ပြောဆိုချက်တချို့ပါ။တချင်ပြည်နယ်ကထွက်ရှိနေတဲ့ကြောက်စိမ့်တွေတရုတ်ပြည်နယ်ထဲကိုရောက်ရှိနေတယ်ဆိုတာမဟုတ်ကြောင်းဒီလိုပြောဆိုမှုတွေဟာမီဒီယာတွေကချက်ကားပြောဆိုမှုတာဖြစ်ကြောင်းမြေပြိုမှုတွေမှာလည်းလောဘဇောတိုက်ကရှာဖွေမှုတွေနဲ့စနစ်တကျမစွန့်ပစ်မှုတို့ကြောင့်ဖြစ်တယ်လို့ဒုဝန်ကြီးဦးတန်းထွန်းအောင်ကလွှတ်တော်မှာအခုလိုပြောဆိုသွားပါတယ်
။တတ်မှတ်ခဲ့တဲ့မြေသာပုံနေရာများဟာလူနေကြေးရွာရောက်ွက်များနဲ့ဝေးကွာတဲ့နေရာများဖြစ်ပေမဲ့လည်းဒီမစေးကြောက်စိမ့်ရများရှာဖွေသူများဟာတွာလာရဲ့ခက်ခဲကြောင့်မြေသာပုံနေရာများမှာပဲပြန်ကြတဲထုတ်နေထိုင်ခြင်းသူ့ပေါ်မြေသာပုံများမှာပြန်ကြတဲထုတ်နေတဲ့ပုံများသည့်အနေရှိနေသည့်အတွက်ဖယ်ရှားပယံတက်ဆိုင်အနပိုင်များအဖွဲ့စည်းများမှအမြင့်ညွှန်ကြချက်များထုတ်ပြန်ခဲ့ပေမဲ့လည်းကြောက်စိမ့်ရန်ရလို့တော့လောဘစိတ်ထက်သန်ပြီးတော့မှထိခက်ဒဏ်ရာတည်ဆုံတဲ့အထိအောင်တင်ကျဲဆက်လက်နေထိုင်ကြခြင်းရွှေနဲ့ကြောက်စိမ့်ရန်များရလို့မှုတွေဒီမစိမ့်များကရေမြော့တက်ရှာဖွေကြတဲ့အတွက်ကြောင့်မြေသာပုံများပြိုကျမှုအခြေအနေပြန်လည်ဖြစ်ပေါ်လာနိုင်ခြင်းလုံခင်ဘကရန္တာနေမြေမှာဆန့်ကျင်မဲ့လက်နက်ကံဖွဲ့စည်းကတရားမဝင်ကြောက်စင်ရရှာဖွေသူများကိုစုဆောင်ပြီးသွန်ပြမြေသာပုံများမှာကြောက်စင်ရရှာဖွေစေပြီးရရှိတဲ့ဆိုလို့ရှိရင်တို့နဲ့တို့ရဲ့ဝယ်တော်များဒေသကိုကောက်ရုပ်လောပတ်များကဝယ်ယူခြင်းလို့ဖြစ်ပါတယ
်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကတော့ဒုဝန်ကြီးဦးတန်းထွန်းအောင်ရဲ့ပြောဆိုချက်ပေါ်အခုလိုချိန်ပါပြောဆိုလိုက်ပါတယ
်တရားဝင်သေးယူခွင့်မရှိတဲ့အတွက်တရားမဝင်သေးယူမှဒီကနေတဆင့်တရုတ်ပြည်ဘက်ကိုရောက်သွားခြင်းဖြစ်ပါတယ်။ဒီအမြင်ပြမှာတော့တကယ်အစ်စ်မှန်ဖြစ်တယ်ဆိုတာကျမတို့တရုတ်ပြည်သွားတဲ့အခါမှာဒီရင်ကျန်းရွှေလီအကုန်လုံးမြို့ကြီးတွေမှာဆိုလို့ရှိရင်တကယ်တောင်ပုံရာပုံကောင်းတာတွေရောမကောင်းတာတွေရောအကုန်လုံးရှိနေတယ်ဆိုတာဒါမှအနေနဲ့လွတ်တော်ပြင်ပြခြင်းပါတယ်။ဒီမှာဥဆုံးတာကျမတို့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ရပါမယ်။ဒေသခံတွေလုံနိုင်ကိုင်းနိုင်အောင်ကျမတို့ကဆောင်ရွက်ဖို့လိုပါတယ်။ပြည်သူလူထုအတွက်ဖြစ်သင့်ဖြစ်ထိုက်တာကိုကျမတို့အတွက်ကျမတို့အနေနဲ့ပြောလိုခြင်းဖြစ်ပါတယ်
။ဒီပြင် ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌမောင်ကြီးအပါဝင်လွတ်တော်ကိုယ်စားလှယ်အချို့ကတော့ဝန်ကြီးဌာနရဲ့ဖြည့်ရှင်းချက်ဟာတရားမျှတမှုမရှိကြောင်းဝေဖန်ပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အနေနဲ့အဲ့ဒီနီလန်းသုံးတယ်ပိတ်တာပြီ။နောက်တက်လာတော့မယ့်အစိုးရတစ်အတွက်အခက်ခဲဖြစ်အောင်လုပ်တာလားလို့လည်းနေစရာဖြစ်လာနိုင်ပါတယ်။ဆင်းရဲလို့ရေကြီးရမျက်နှာရသွားရှာနေကြတဲ့ပြည်တွင်းချွေတောင်းလို့သားတွေပါ။အခုကိုယ်နိုင်ငံတွင်းမှာပဲကြောက်စိမ့်တွင်တွင်းသွားရင်တော့ထိုက်တဲ့တော့မိသားစုဘဝပြေလည်ပါရဲ့ဆိုတဲ့သဘောမျိုးနဲ့လောက်ကြတဲ့သူတွေဖြစ်ပါတယ်။ဒီလူတွေအတွက်ဘာလို့ပေးမလဲဆိုတာမျိုးပဲစဉ်းစားသင့်ပါတယ်။ဆင်းရဲရာရောကြရေလုံနေပါတယ်တို့ပြောနေတဲ့အစိုးရအခွဲကဆင်းရဲသားတွေမျက်နှာကိုမကြည့်ဘူးဆိုတာမဖြစ်သင့်ပါဘူး
။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌမောင်ကြီးကလွတ်တော်မှာအခုလိုပြောဆိုခဲ့တာပါ။အစိုးရထုတ်ပြန်ထားတဲ့စင်းတွေရနိုဝင်ဘာလကုန်အထိတပ်ထုတွင်ဝန်ကြီးဌာနမြမကြောင့်မြေရတနာရောင်းဝယ်ရေးလုပ်ငန်းကလုံကင်းဖားကန့်ရတနာနယ်မြေမှာတူဖော်ရေးကုမ္ပဏီ621ခုကိုဧက2200ကျော်လုတ်ကင်ခွင့်ပြုထားကြောင်းနဲ့ဖားကန့်ဒေတာကိုရောက်ရှိနေတဲ့ရင်းနဲ့ဆက်ရန်းနေရတွေဟာတရားဝင်တင်သွင်းတာဟုတ်မဟုတ်ကိုစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနအနေနဲ့ကွင်းစစ်စစ်ဆေးဖို့ဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်ပေးထားပါတယ်။ကချင်ပြည်နယ်ကံပိုက်တီနေဆက်ကုံတဲရေးစခန်းကရင်းနဲ့ရန်းနေရတင်သွင်းခွင့်ကိုလည်းခိတ္တဆိုင်ငံ့ထားမယ်လို့သတင်းထုတ်ပြန်ထားပါတယ်။ဖားကန့်ဒေတာကန်တွေဘက်ကတော့ကချင်ပြည်နယ်ကျောက်စိမ့်တူဖော်ရေးအတွက်မြေစာတွေကိုမြေတဲရင်တွေနဲ့စက်တိုက်တဲယူနေရတဲ့ပတ်သက်ပြီးတဘာဝပဝင်းကျင်ပျက်စီးမှုတွေအကြီးအကျယ်ဖြစ်နေတာကြောင့်စိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။မမင်ခသတင်းပေးပို့ခဲ့တာပါ။အခုတော့ကာလုံလှုပ်ပိုင်ခွင့်ဥပဒေတရားချမှတ်ဖို့စ조사တဲ့အပေါ်ဝေဖန်မှုတွေကိုတင်ပြပေးပါမယ်။အစိုးရအသင့်နဲ့လက်ရှိအစိုးရကြားအုတ်ချုပ်ရေးအာဏာအလွဲပြောင်းလှုပ်တော့မဲ့အချိန်လွှတ်တော်တက်တန်းကုံကနီမာမအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလှုပ်ပိုင်ခွင့်ကိုဥပဒေတရားအနေနဲ့ပြဋ္ဌာန်းဖို့စ조사တာဟာတမရအထက်ကနေထိန်းချုပ်ဖို့မရိုးဖြောင်းတဲ့조사မှုတရားအဖြစ်ဥပဒေပညာရှင်တူကသုံးသပ်ပါတယ်။အမျိုးသားလွှတ်တော်အမှတ်တွေလှစ်လာဖို့ဖြန့်ဝေထားတဲ့ကာလုံဥပဒေချမ်းကိုလက်ရှိလွှတ်တော်တက်တန်းကုံကနီအချိန်တိုအတွင်းမှာပြဋ္ဌာန်းနိုင်ဖို့ကဖြစ်နိုင်ခြင်းမရှိပေမဲ့လို့မဖြစ်မနေပြဋ္ဌာန်းဖို့စ조사နိုင်ခြင်းရှိတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တူကရှုမြင်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ပထမအကြိမ်လွှတ်တော်သက်တမ်းကလာမယ့်2016ခုနှစ်ဇန်နဝါရီလကုန်မှသက်တမ်းကုံဆုံးတော့မှာဖြစ်ပါတယ်။လွှတ်တော်ရဲ့ဥပဒေရေးရာလုပ်ငန်းပိုင်းတွေကိုဒုတိယအကြိမ်လွှတ်တော်သက်တမ်းအတွက်အဆင်ပြေချောမွေ့စွာလွှဲပြောင်းပေးနိုင်ရေးလွှတ်တော်အသီးသီးကပြင်ဆင်နေကြချိန်မှာပဲပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ21ရက်ကအမျိုးသားလွှတ်တော်မှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံဥပဒေချမ်းကိုပြထမ်းနိုင်မှုအရေးဆွေးနွေးနိုင်မှုအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေလေ့လာဖို့ဆိုပြီးအမျိုးသားလွှတ်တော်တွင်မှဖြန့်ဝေခဲ့ပါဗျ။2008ဖွဲ့စည်းပုံအခြေခံဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့လုပ်ပိုင်ခွင့်ကိုဥပဒေတရအနေနဲ့ပြထမ်းနိုင်မှုအခုလိုအချိန်မှမှဆောင်ရွက်လာတာဟာရိုးသားမှုမရှိဘူးလို့ဖွဲ့စည်းပုံအခြေခံဥပဒေအရေးအထူးလေ့လာသုံးသပ်နေတဲ့ဥပဒေပညာရှင်ဦးကိုနီကသုံးသပ်ပါတယ်။ကာလုံရဲ့လုပ်ပိုင်ခွင့်ကိုဥပဒေတရအဖြစ်အနှင်းနိုင်မှုလက်ရှိအာဏာရပါတီရဲ့စ조사အားထုတ်မှုအဖြစ်လဲသူကရှုမြင်ပါတယ
်ကာလုံဥရင်ဒီကာကွယ်ရေးဥစည်းချုပ်ကိုအာဏာပေးတဲ့ဥပဒေပဲကာကွယ်ရေးဥစည်းချုပ်ကိုတိတိကျကျပြတ်ပြတ်သားသားအာဏာအနှင်းနဲ့ဥပဒေဖြစ်သွားတယ်ဒါပဲကာကွယ်ရေးဥစည်းချုပ်ရဲ့အာဏာကိုတိုးချဲ့ခြင်းလို့ဒီဥပဒေကိုပြတ်ထမ်းတာတနည်းအားဖြင့်သမရကိုထိန်းထားနေအောင်သမရရဲ့အထက်ကနေသူကထိန်းချုပ်ထမ်းနေအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီဥပဒေပြတ်ထမ်းမှုကြိုးစားတာတကယ်လို့ဒီကာလုံဥပဒေဟာတိုင်းပြည်အတွက်အမှန်တကယ်လိုအပ်တဲ့ဥပဒေဆိုရင်လွန်ခဲ့တဲ့9နှစ်ခရဲကရေးဆွဲခဲ့ဖို့ကောင်းတယ်အခုဒီဥပဒေကျမ်းကိုတင်တဲ့အချိန်ဟာကြီးခိုင်ဖြိုးရွေးကောက်ပွဲမှာရှုံးနိမ့်ပြီးတဲ့နောက်မှာတင်တာဖြစ်တဲ့အတွက်ရိုးဖြောက်မှုမရှိဘူ
းနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရာဥပဒေတွေကိုအတည်ပြုပြဋ္ဌာန်းနိုင်ရေးအမျိုးသားလွတ်တော်ရင်းကြိုးပမ်းမှုတွေထဲမှာအခုလိုမျိုးကာလုံဥပဒေကိုပြဋ္ဌာန်းနိုင်မှုလွန်ခဲ့တဲ့တစ်နှစ်ခွဲတုန်းကအမျိုးသားလွတ်တော်ဥပဒေကျမ်းကော်မတီမှာစ조사ခဲ့ပေမဲ့လို့မလိုအပ်ဘူးဆိုပြီးမဆွေးနွေးခဲ့ပဲနေခဲ့ရတာအခုလွတ်တော်တက်တန်းကုံဆုံးကန်ဒီမှာမှဥပဒေတရအဖြစ်ပြဋ္ဌာန်းနိုင်မှုအမျိုးသားလွတ်တော်အမတ်တွေကိုဖြန့်ဝေခဲ့တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ကပြောပါတယ်
။အဲ့ဒီမှာပါတဲ့ကာလရင်လူပိုင်ခွင့်တွေကုစုဘုံတွေဒါတွေကိုဘယ်လိုလုပ်မစူတာအဲ့ဒါကုစုမှာအသေးစားပါပြီးသားတွေဒါကြောင့်ဒါကိုကြားချင်းဖို့မျိုးလေးမျိုးဆိုပြီးတော့ဆက်တော့မှာတင်ပြီးတော့ရှင်းနေဖို့မဖြစ်ဘူးပေါ့တင်ပြီးတော့ယူသိမ်းတော့အခုထဲပြီးတော့ကပေါ်လာနေတာဘယ်လိုရှင်းနေဘယ်လိုလုပ်မပေါ်လာတော့မသိဘူးဆိုတော့လေလာဖို့ကိုယ်စားလှယ်တွေဝေဖန်ထားတာဒါသိရှိတယ်အရင်ကမှထိလိမ့်မပြေဘူးလေဆက်တော့ထိလိမ့်မရှင်းသေးဘူ
းအခုချိန်အထိကတော့လွှတ်တော်တွင်ဆွေးနွေးနိုင်မှုဖြန့်ဝေထားစေအနေအထားမှာရှိပြီးတော့လွှတ်တော်အသီးသီးမှာပြဋ္ဌာန်းအတည်ပြုနိုင်ရေးကအချိန်ကာလတစ်ခုအထိယူရမှာဖြစ်လို့ဒီလွှတ်တော်တက်တန်းမှာအတည်ပြုဖို့ဖြစ်နိုင်ခြင်းနည်းပေမဲ့လို့မဖြစ်မနေပြဋ္ဌာန်းနိုင်ခြင်းလည်းရှိပါတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ကသုံးသပ်ပါတယ် တကယ်လို့ဒီလွတ်တော်သက်တမ်းအတွင်းမှာအမတ်နေရာအများစုရထားတဲ့အာဏာရပါတီဘက်ကမဖြစ်မနေပြဋ္ဌာန်းအတည်ပြုနိုင်လို့စ조사ခဲ့လို့အတည်ပြုနိုင်ခဲ့တယ်ဆိုရင်တော့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အမတ်နေရာအများစုရထားတဲ့နောင်လွတ်တော်သက်တမ်းမှာတော့မဖြစ်မနေပယ်ဖျက်သိမ်းဖို့စ조사တဲ့ဥပဒေတည်းအဖြစ်လဲဥပဒေပညာရှင်ဦးကိုနီကရှုမြင်ပါတယ
်တကယ်တမ်းပြောရရင်သမရဟာနိုင်ငံရဲ့အကြီးအကဲဖြစ်တယ်နိုင်ငံသားအလုံးရဲ့အထွတ်အထိပ်ပုံကူဖြစ်တယ်အစိုးရအဖွဲ့အကြီးအကဲဖြစ်တယ်ဒါကြောင့်ကာလုံဆိုတာဟာသမရကိုအကြံပေးတဲ့အဖွဲ့အစ်စ်မျိုးသားရှိတယ်။ကာလုံဟာသမရရဲ့အထက်မှာတရှိဖွဲ့စည်းပုံချေဥရိယလုံးဝရှိလို့မရဘူး။အဲ့တော့အဲ့ဒါကိုဥပဒေရဲ့အဖြစ်ပြဋ္ဌာန်းဖို့ကြိုးစားမယ်ဆိုရင်အခုလိုလူအားကောင်းလို့လူအားနဲ့ပြဋ္ဌာန်းခဲ့ရတော့အဲ့ဒီဥပဒေဟာဖွဲ့စည်းပုံချေဥရိယနဲ့မညီညွတ်တဲ့အတွက်နောက်တက်လာတဲ့တက်တမ်းမှာဖွဲ့စည်းပုံချေဥရိယခုံရုံးကိုတင်ပြီးဖျက်ပြရမယ်ဥပဒေထဲမှာပါဝင်ပါလိမ့်မယ်
။ဖွဲ့စည်းပုံချေကဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်၁၁ဦးပါတဲ့ကာလုံလို့ခေါ်တဲ့ကောင်စီမှာတမတော်ကာကွယ်ရေးဦးစည်းချုပ်ဒုတိယတမတော်ကာကွယ်ရေးဦးစည်းချုပ်နဲ့ကာချုပ်ကနေခန့်ထားတဲ့ကာကွယ်ရေးပြည်ထရေးနယ်စပ်ရေးရာဝန်ကြီးအပါအဝင်တပ်ဖက်ကနေတင်မဲ့ဒုသမ္မတတယောက်အားလုံး၆ယောက်ပါဝင်ပါတယ်။ကျန်၅ယောက်ကတော့တမရဒုသမ္မတတယောက်လွတ်တော်ဥက္ကဋ္ဌ၂ယောက်နဲ့နိုင်ငံသားဝန်ကြီးတယောက်တို့ပါဝင်ပါတယ်။နိုင်ငံရဲ့အရေးကြီးအရေးပေါ်ကိစ္စရတိုင်းမှာကာလုံကမဲခွဲဆုံးဖြတ်တဲ့အခါတိုင်းကာချုပ်ဦးဆောင်တဲ့၆ဦးဘက်ကအမြဲတမ်းအသာရနေတဲ့အနေအထားမှာအခုထပ်ပြီးတော့ဥပဒေအရအတိပြုပြဋ္ဌာန်းဖို့စ조사နေတဲ့အပေါ်မေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်။ဒီဇင်ဘာလ21ရက်နေ့ကပဲမြန်မာနိုင်ငံမှာသမရတာဝန်ထမ်းဆောင်ခဲ့သူတွေကိုတရားစွဲဆိုမှုကနေကင်းလွတ်ခွင့်ရစေမယ့်ဥပဒေကြမ်းတစ်ရပ်ကိုအတိပြုပြဋ္ဌာန်းနိုင်ရေးလွှတ်တော်မှတင်ခဲ့ပါသေးတယ်။ဒီနိုင်ငံတော်သမရထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချက်ဟာစစ်တပ်နဲ့အာဏာရပါတီအနေနဲ့အတိတ်ကသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူမခံရအောင်လို့အကာအကွယ်ယူဖို့စ조사တဲ့ဥပဒေချက်အဖြစ်လဲဝေဖန်မှုတွေရှိနေကြတာပါရှင်
။မဆုမုံပြောပြခဲ့တာဖြစ်ပါတယ်။အခုတော့ခရစ်စမတ်နဲ့နှစ်သက်ကူကာလမှာသောရရှင်တွေနားဆင်ဖို့အတွက်တေးသချင်းတစ်ပုဒ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အေးဝတ်ရီတောင်းတည်ဆိုထားတဲ့အလွမ်းနှစ်ကူသချင်းကိုနားဆင်ကြပါရှင်။ဒီတောင်းတီးဆိုထားတဲ့အလွမ်းနဲ့ကုသချင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေညနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာတွေနဲ့အတူသူယုံကြည်ရာအစီအစဉ်မှာကြားကြရမှာကတော့
ဘဝတစ်ခါတည်းလေကျွန်တော်တို့ဖြစ်စေခြင်းလို့ရှိစေခြင်းလို့ဖြစ်တတ်ကြအောင်လို့ကျွန်တော်တို့တချို့တည်းအရှင်းရတဲ့မိသားစုကလာလာရှိမယ်။နည်းနည်းပညာတတ်တဲ့မိသားစုကလာလာရှိမယ်။ဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိတယ်။ဒါပေမဲ့ဒီကကြိုးစားခြင်းစိတ်ဓာတ်တစ်ခုရှိတယ်ဆိုရင
်ကိုဝင်းမင်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့ဒီရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့စိုက်ပျိုးရေးကဏ္ဍကိုအာရုံစိုက်လှုပ်ဆောင်ပြီးသမ္မတဦးသိန်းစိန်လက်ထက်အတွင်းဆောင်ရွက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်ရပါတယ်နောက်တက်လာမယ့်အစိုးရတရက်စီးပွားရေး policy တွေအကြောင်း VOA သတင်းတော့ Ron Carbon ဘန်ကောက်မြို့ကနေတင်ပြပို့ထားတာကိုအခြေခံပြီးအခုတင်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအရက်သားအုပ်ချုပ်ရေးစနစ်ကို2011ခုနှစ်မှာအာဏာလွှဲပြောင်းပေးလိုက်ပြီးကြတဲ့ကစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုစတင်တွေ့ရှိလာခဲ့တာပါဒါပေမဲ့လက်ရှိဆောင်ရွက်နေတဲ့ပြောင်းလဲမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေကတော့နှေးကွေးနေဆဲဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတရားဝင်မဟုတ်တဲ့စီးပွားရေးမူဝါဒဆိုင်ရာအကြံဉာဏ်တွေပေးနေသူလည်းဖြစ်ဩစတြေးလျနိုင်ငံမက်ကရီတက်ကတူကစီးပွားရေးပါမောက္ခလည်းဖြစ်တဲ့ရှောင်းတန်နယ်ကတော့အဲ့ဒီအခြေအနေတွေမကြခင်မှာပြောင်းလဲလာတော့မယ်လို့ပြောပါတယ
်။ The story above all is that in agriculture things are not very good so a reorientation I think of economic policy
hello ချုံကြည့်မယ်ဆိုရင်စက်ပြိုးရေးကဏ္ဍနဲ့ပတ်သက်လို့အခြေအနေကတိတ်မကောင်းပါဘူးဒါကြောင့်မြန်မာနိုင်ငံကတောင်သူလယ်သမားတွေစက်ပြိုးရေးကဏ္ဍမှာလောက်ကန်သူတွေနဲ့ကြီးတဲ့လူတွေရဲ့အခြေအနေအားကောင်းပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မဲ့စီးပွားရေးဆိုင်ရာဦးတည်ချက်ပြောင်းလဲပြီးအာရုံစိုက်လှုပ်ဆောင်တာကိုတွေးကြရပါလိမ့်မယ
်မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း54တန်းရှိတဲ့အထက်က84ရာခိုင်နှုန်းသောပြည်သူတွေရဲ့ဝင်ငွေဟာစက်ပြိုးရေးကဏ္ဍကရရှိတာဖြစ်ပါတယ်ဒါပေမဲ့အများစုဟာအကျွေးတွေနဲ့ပြည်နေကြတာလည်းဖြစ်ပါတယ်။တန်းပြေမှာငွေချင်းကားတဲ့စနစ်ထိရောက်ကောင်းမွန်စွာရှိမနေတဲ့အတွက်လယ်သမားတွေဟာငွေရှင်ကျွေးရှင်တွေလက်ထဲရောက်ကုန်ကြရတာပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဘဏ်ကိုပြုပြင်ပြောင်းလဲလိုက်ခြင်းအပြင်လယ်သမားတွေလိုအပ်တဲ့ငွေချေးကိုချင်းကားနိုင်မှာဖြစ်သလိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုကိုအဟံတားဖြစ်နေတယ်လို့အများစုကယူဆထားတဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍကိုအစိုးရကထိန်းချုပ်ထားမှုလဲရော့ကျသွားမယ်လို့ရှောင်းတန်းလည်းကပြောပါတယ်။DPNS လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိအခြေအနေမှာလေယာဉ်ကဏ္ဍတိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမတိုင်ခင်တိုင်းပြည်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ်
။ဒီအခြေခံကတော့ကျွန်တော်တို့ကဒီဈေးကွက်စီးပွားရေးစနစ်ကိုပဲတော့အားမှာလေ။နိုင်ငံရေးစနစ်ကလည်းကျွန်တော်တို့ကဒီမိုကရေစီစနစ်ကိုတောင်းဆိုတာဖြစ်တယ်။ဒါကအခြေခံဒီအောက်မှာကျွန်တော်ထင်တယ်ဒီတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီကနေ့ကာလမှာပေါ့နော်ဒီနေ့ကာလမှာကျွန်တော်တို့ယုံကြည်တာကဒီလေယာဉ်စိုက်ပျိုးရေးကဏ္ဍကိုဖြစ်ဖြစ်ချေချာဆက်ပြီးတော့စုပ်ကင်ထားဖို့လိုမယ်။နောက်လေယာဉ်စိုက်ပျိုးရေးကဏ္ဍကိုအပြည့်အဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုမယ်လို့ထင်တယ်။တို့ကျွန်တော်တို့ယူဆရတယ်။တကယ်လို့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်မှုကိုတကယ်သေချာစေချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လေယာဉ်စိုက်ပျိုးရေးကဏ္ဍကိုကျွန်တော်အဓိကထားလိုက်မယ်ဒီနေ့ကာလမှာ။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံကတကယ်ဆင်းရဲတဲ့ဒီစိုက်ပျိုးရေးနိုင်ငံတစ်ခုအဆင့်မှာပဲကျွန်တော်တို့ရှိသေးတယ်။နောက်တပြိုင်တည်းမှာပဲကျွန်တော်နိုင်ငံမှာဒီစိုက်ပျိုးနိုင်တဲ့ဒီမြေဧရိယာပေါ့နော်။ទីနန်လေးစိုက်ပျိုးနိုင်တဲ့မြေဧရိယာကဘာမှာဆိုတော့ဆင်း25ရှိတယ်နော်။မြေဧရိယာအခြေဝင်းကစိုက်ပျိုးနိုင်တဲ့မြေဧရိယာအခြေဝင်းက12-13တန်းခန့်ရှိတယ်။နောက်ရေအရင်းမြစ်ကျွန်တော်တို့မှာရှိတယ်ဒါမဲ့ကြပြိုင်နေတဲ့အချိန်မှာပဲကျွန်တော်တို့ကစီးပွားရေးဒီစိုက်ပျိုးရေးလုပ်ငန်းအခုချိန်အထိဒီနွားနဲ့ကျွဲနဲ့ဖက်ယုံနေရတဲ့ဘဝမှာပဲကျွန်တော်တို့ရှိသေးတယ်။ လေယာလုတ်သားတူရဲ့ဒီကုံထုတ်လုံးမှုတန်ဖိုးဟာဒီထိုင်းတို့လိုအင်ဒိုနီးရှားတို့လိုနိုင်ငံတွေနဲ့စာလို့ရှိရင်အရန်ကိုထက်ဝက်ကြကြကိုနှိမ့်ချနေတာကျွန်တော်တို့တွေ့ရတယ်
ပြပနိုင်ငံတွေကယင်းနှိမ့်နှံမှုတွေတိုးမြင့်ရောက်ရှိလာကြတာနဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလျှော့ချပေးလိုက်တာတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြုပြင်ပြောင်းလဲမှုစတင်ပြီးနောက်ပိုင်းနှစ်စဉ်800ခန့်နှုန်းအထိတိုးတက်မှုရှိခဲ့ပြီးပြပကရောက်ရှိလာကြတဲ့စုစုပေါင်းယင်းနှိမ့်နှံမှုငွေဟာ10ဘီလီယံရှိတယ်လို့ဆိုပါတယ်အဆိုအရအနေနဲ့နောက်ထပ်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတစ်ခုကတော့ဗဟိုဘဏ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်ငွေကြေးဖောင်းပွားမှုကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်အောင်ဘဟုဘန်အနေနဲ့ပုံမလွတ်လပ်တဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်အောင်အစိုးရအသစ်ကလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ7300ခန့်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။သမ္မတဦးသိန်းစိန်အစိုးရကချမှတ်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစံနှုန်းတက်မှတ်မှုတွေရှိပေမဲ့လည်းစင်ခုံမှုတွေရှိနေသေးပဲလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုယ်စားလှယ်ပီတာဘရင်ဘော့ကပြောပါတယ
်။ There are three key challenges that this economy is facing, right? And I would say probably one is to maintain stability.
ဒီနိုင်ငံရဲ့စီးပွားရေးမှာအဓိကစိန်ခေါ်မူကြီး၃ခုရှိနေပါတယ်။နံပါတ်၁ကတော့တည်ငြိမ်မှုရှိအောင်ထိန်းသိမ်းထားနိုင်ဖို့လိုပါတယ်။ဆိုလိုတာကအကြီးစားစီးပွားရေးကဏ္ဍတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့ဖြစ်ပါတယ်။နံပါတ်၂ကတော့အရေးပါတဲ့အခြေခံအဆောက်အုံတွေကန့်သတ်မှုရှိနေတာ၊တည်ယူပို့ဆောင်ရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့နဲ့လောင်စာစွမ်းအင်လုံလောက်မှုရှိရေးတို့ဖြစ်ပါတယ်။တတိယတစ်ချက်ကတော့ပညာရေးနဲ့သင်တန်းပို့ချပေးနိုင်မှုပါခင်မီတိုးတက်တဲ့ကဘာကြီးမှာတည်ငြိမ်မှုရှိတဲ့အစိုးရဝန်ထမ်းတွေနဲ့အရက်ဖက်ပုဂ္ဂလိကဝန်ထမ်းတွေပုံမှန်လဲပတ်နေနိုင်ဖို့လိုအပ်ပါတယ
်ကဘာဘန် USAID အာရှဖွံ့ဖြိုးရေးဘဏ်အစရှိတဲ့နိုင်ငံတကာကအလှူရှင်တွေကလည်း2016နဲ့2019ခုနှစ်တွေထဲမှာဖွံ့ဖြိုးရေးအစီအစဉ်တွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေကြတယ်လို့သတင်းတွေကပြောပါတယ်ဒါပေမဲ့စစ်တပ်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေကအများစုထိန်းချုပ်ထားတဲ့တိုင်းပြည်စီးပွားရေးပြုပြင်ပြောင်းလဲဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်ကအကောင့်ထဲပေါ်လှုပ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Foreign investors need to be very aware of who they're doing business with.And whether their investments are also
နိုင်ငံသားကနေလာရောက်ယင်းနှိမ့်နှံကြမဲ့သူတွေအနေနဲ့သူတို့ဟာဘယ်သူတွေနဲ့စီးပွားပေါင်းဖက်လှုပ်ဆောင်နေတယ်သူတို့ရဲ့ယင်းနှိမ့်နှံမှုတွေကလူခွင့်ချိုးဖောက်မှုတွေပုံမဖြစ်သွားစေဖို့အထောက်အကူပြုနေသလားဆိုတာတွေကိုသိရှိထားကြဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာလည်းသိန်းရာသိန်းကိစ္စတွေဖြစ်ပေါ်နေတယ်ဆိုတာအမြဲတမ်းကြားနေကြရတာပါပဲဒါပေမဲ့နိုင်ငံသားယင်းနှိမ့်နှံမှုတွေကအဲ့ဒီလေယာဉ်မြေသိမ်းပိုက်မှုတွေအရှိန်မြင့်သွားစေမလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းလေယာဉ်မြေပြည်ပြင်ပြောင်းလဲရေးအတွက်အဖြေတစ်ခုဖြစ်လာမလားဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းမြန်မာနိုင်ငံအတွင်းကအဖျော်ယမကာလုပ်ငန်းကြောင်မြေရတနာလုပ်ငန်းအင်ယာမြေရောင်းဝယ်မှုလုပ်ငန်းနဲ့ပို့ဆောင်ရေးလုပ်ငန်းစတဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာဥပိုင်စီးပွားရေးလုပ်ငန်းအဖွဲ့ကထိန်းချုပ်ထားဆဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဥပိုင်စီးပွားရေးကုမ္ပဏီကိုတန်ခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်အရှိတောင်အာရှတိုက်အတွင်းကျေးလက်ဒေတာရဲ့ဝင်ငွေအ ਨੇ စုံတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံမှာကျေးလက်ဒေတာနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းအပြင်တိုင်းပြည်စီးပွားအရှိန်မြင့်တိုးတက်လာမယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှပ်ပါမဆုမြမွန်ကစူးစီးတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာမိုဘိုင်းလက်ကင်ဖုန်းရောင်းအားဟာ2012ခုနှစ်ကထက်2015ခုနှစ်မှာ50ရာခိုင်နှုန်းကျော်တက်လာခဲ့ပါတယ်။မိုဘိုင်းလက်ကင်ဖုန်းရောင်းဝယ်ဖြန့်ချိရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းရဲ့သုံးသပ်ချက်အရဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့အဓိကလုပ်ငန်းကြီး3ခုကဖုန်းခေါ်ဆိုကအင်တာနက်သုံးကတွေကိုအပြိုင်ဈေးလျှော့ပေးလာကြတာကအဓိကအကြောင်းတစ်ချက်ဖြစ်ပါတယ်
။ဟိုတယ်လီဖုန်းသုံးတာကတော့ဒီဈေးပေါ်လာတာလည်းအဓိကအချက်တစ်ချက်ပါတယ်ပေါ့နော်။နောက်ပြီးသွားလို့ရှိရင်ဒီတယ်လီဖုန်းပြောဆိုကြတယ်ဒီဖုန်းပြောရဲ့မိနစ်တွေကိုလည်းဒီ operator တွေကသူတို့အကြံဆိုင်တယောက်နဲ့တယောက်ဟိုဈေးနှုန်းတွေလျှော့တဲ့အခါကျတော့သုံးဆွဲသူတွေနဲ့သူတို့လက်လန်းမိတဲ့ဒီဖုန်းခေါ်ဆိုကြတွေဖြစ်လာတယ်။နောက်ပြီးတော့ရှင်ဒီ internet ပေါ့နော်အခုက internet ကတော့လူတိုင်းသုံးနေကြတာပေါ့အထူးသဖြင့် Facebook ပေါ့ဒီ information တွေသတင်းတက်တာတွေကအခုဆိုလို့ရှင်လူတွေက Facebook ပေါ်မှာစပြီးတော့သတင်းတွေဖတ်ကြတယ်ပေါ့ဖတ်တဲ့အခါကျသူတို့ knowledge တွေပါကြီးလဲရတယ်တယောက်နဲ့တယောက်ကို sharing နေလဲလုပ်တယ်ဆိုတော့လူတွေအားကိုးအားထားပြုလာတဲ့သဘောပေါ့
ခုနပြောတဲ့ဒီ telephone ဟို service ပေးနေတဲ့ company တွေဘက်ကအပြိုင်ဆိုင်ဈေးတွေလျှော့လာတယ် promotion တွေလုပ်တယ်ဆိုတော့အဲ့ဒီဘန်းကိုလည်းနည်းနည်းလေးရှင်းပြပေးပါရှင်မြန်မာနိုင်ငံမှာအခုဆိုရင် market ကစားပွင့်ငါးစားပဲရှိတယ် company ကြီးဆိုလို့ရှိရင်လည်း MPD အပါအဝင်မှာ၃ခုပဲရှိမယ် Telenor, Ooredoo နဲ့ဒီ MPD ပေါ့လေဆိုတော့တို့ရဲ့ service ကိုလူတွေဝယ်လာအောင်လို့ဘယ်လိုလုပ်တယ်လဲဆိုတာသိချင်ပါတယ်ရှင်
ကျွန်တော်တို့အရင်တော့ဆိုလို့ရှိရင်တော့ MBD ကဖုန်းခေါ်ဆိုက10မိနစ်ကို50ကျပ်ပေါ့ဒါပေမဲ့ Ooredoo နဲ့ Telenor နဲ့စပြီးဝင်လာတဲ့အချိန်မှာသူတို့တွေကနေပြီးဖုန်းခေါ်ဆိုကတွေကိုစပြီးပြီးပြီးရှော့ချပေးတယ်ပေါ့နော် Telenor ဆိုလို့ရှိရင်10မိနစ်ကိုအစိတ်လောက်ကနေစချပေးတယ်နောက်ပိုင်းကျတော့ Ooredoo ကလည်းဖုန်းခေါ်ဆိုကတွေကိုပြန်ဖတ်ချတယ်နောက်ပြောလို့ရှိရင်အဓိကတော့သူတို့က data သုံးတဲ့လူတွေအတွက်ကို internet package ကိုပေါ့နော်နောက်ပိုင်း operator တွေက package တွေလုပ်လာတယ်ပေါ့အခုဆိုလို့ရှိရင် current ဒီ Telenor ရဲ့ promotion ဆိုလို့ရှိရင်အခုသူတို့ည7နာရီကနေမနက်9နာရီကို Telenor နဲ့ Telenor အချင်းချင်းပြောမယ်ဆိုရင်သူက10မိနစ်ကိုတစ်ချက် data သုံးတယ်ဆိုလို့ရှိရင်လည်း 1 megabyte ကိုတစ်ချက်ပဲယူမယ်အဲ့လို promotion တွေလုပ်တယ် Ooredoo ဆိုလို့ရှိရင်လည်းတို့အခုဆိုလို့ရှိရင်ဒီ top backup ဖြစ်ရဲ့ဒီမှာ2000ဝယ်ရင်2000ကို bonus ပေးတယ် MPD ဆိုလည်းအခုလက်ရှိအချိန်မှာတို့က cancel mail တွေပေးတယ်ဒီ Toyota Corolla တွေပေးတယ်နောက်ဘွားလို့ရှိရင်နောက်ဆုံးစုကတော့ဟို Land Cruiser ပေါ့နော်သူက every week ကိုတို့မဲဖောက်ပေးတယ်ငွေဖြည့်က3000ဖြည့်လိုက်တာ ਨੇ သူက lucky draw coupon ရတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တို့ကနေပြီးတော့ဟို TV ကနေပြီးတော့တစ်ခါမဲဖောက်ပြီးတော့ကန်တူးတူးတွေကိုသူကချိန်ညာပေးဆိုတော့လူတွေက operator အပြိုင်ဆိုင်ဖြစ်လာတဲ့ပုံမှာတို့ကဖုန်းတွေကိုတော်တော်လေးကိုတုံးလာကြတာပေါ့အ
ဲ့ဒီတယ်လီဖုန်းဆက်သွယ်ရေးနဲ့ဒီအင်တာနက်ပေးနေတဲ့ဒီလုပ်ငန်းကြီးသုံးခုချမ်းမှာရောဘယ်လုပ်ငန်းကပို့ပြီးတော့လိုင်းမိတယ်ဆက်သွယ်ရပို့လဲတယ်ဆိုတော့အတာချက်မျိုးရောဟိုနှိုင်းရှင်ပြီးတော့ပြောနိုင်ပါလိမ့်ရှင
်အဲအဲ့ဒါကတော့အရင်ကြီးတိတိတတ်ကွာတယ်လို့တော့မရှိဘူးပေါ့နော်တချို့နေရာဒေသတွေပေါ်မှာမူတည်ပြီးတော့ဟိုနည်းနည်းပွားကွာနိုင်တယ်ဥမာချင်းပြည်နယ်တို့ဒီကျွန်တော်တို့ရခိုင်တို့ပေါ့ဆိုလို့ရှိရင်တော့တချို့ operator အစ်စ်တွေကတော့ MPD လောက်တော့ network ပြည့်ပြတ်မှုမရှိသေးဘူးလို့ကျွန်တော်ထင်တယ်အဲ့တော့အဲ့လိုနေရာမျိုးတွေမှာတော့ MPD ကတော့အားသာချက်တော့ရှိမှာပေါ့ဒါပေမဲ့တော်တော်များများနေရာမှာတော့အဲ့လောက်ကြီးမကွာတော့ဘူ
းအခုဒီ line မိတယ်ပေါ့ခုနကတော့လည်းဟိုကိုဇေယျလင်းပြောသွားပါတယ် line မိတဲ့အပိုင်းမှာအခုဘလောက်တိုင်းတာထိကျေပြတ်နေပြီလဲဆက်သွယ်တဲ့ line နေမိနေတာပေါ့အရင်တော့ဆိုလို့ရှိရင်တော့ရန်ကုန်မန္တလေးအဲ့လိုမျိုးကြီးလောက်မှာပဲတယ်လီဖုန်းဆက်နိုင်တယ် internet သုံးနိုင်တယ်ဆိုတော့အဆင်ပေါ့လေအခုအနေထားမှာဘလောက်လောက်ကျေပြတ်နေပါပြီလဲရှင
်အခုအနေထားမှာဆိုလို့ရှိရင်တော့ကျွန်တော်အမြင်ရတနိုင်ငံလုံးရဲ့ area နဲ့ပြောမယ်ဆိုလို့ရှိရင်တော့အနည်းဆုံး80 90ရာခိုင်နှုန်းတော့ဒီ coverage ကတော့အားလုံးမိပါတယ်ခုနကကျွန်တော်ပြောသလိုပေါ့နော်ဟို Ooredoo Telenor MPD တို့တချို့နယ်တွေမှာ MPD က line ပိုကောင်းတယ်တချို့နယ်တွေမှာလည်း Telenor က line ပိုကောင်းတယ်တချို့နယ်မှာကျတော့လည်း Ooredoo က line ပိုကောင်းတယ်ပေါ့အဲ့တော့ဘယ်နယ်ရေမှာဆိုတော့ခုနကကျွန်တော်ပြောသလိုအတိအကျတော့ကျွန်တော်ပြောဖို့တော့နည်းနည်းခက်တယ
်လက်ကင် mobile phone ကင်ကြသူတွေအထူးသဖြင့်ရန်ကုန်မြို့မှာဆိုရင်ဖုန်းကိုတစ်လုံးတည်းမဟုတ်ပဲနှလုံးသုံးလုံးကိုင်းနေကြတာကိုသတိထားမိကြမယ်ထင်ပါတယ်အဲ့လိုကိုင်းနေကြတာကရောဘယ်လိုကြောင့်ပါလဲ
ရင်တော့လူတွေကဒီဖုန်းကိုင်းတာနှလုံးသုံးလုံးကိုင်းနေဆိုတာကဘယ်လိုပြောမလဲ MPD ပဲရှိတဲ့အချိန်မှာတော့ဒီဟို GSM မိတဲ့နေရာရှိတယ် CDMA မိတဲ့နေရာရှိတယ်ဒီကန်ယူရမ်မိတဲ့နေရာတွေရှိတယ်ပေါ့နော်တချို့ line ပေါ်မှာမူတည်ပြီးနေရာဒေသပေါ်မှာမူတည်ပြီး line မိတာတွေကကွာသွားတယ်အခုနောက်ပိုင်းကျတော့ promotion ပေါ်မှာမူတည်ပြီးတော့သူတို့ပေးတဲ့ package ပေါ်မှာမူတည်ပြီးလူတွေကသုံးလာကြတယ်ပေါ့နော်အဲ့တော့အခုလေလူတွေကတော့ကျွန်တော်မြင်သလောက်တော့နှလုံးလောက်တော့အနည်းဆုံးကင်ကြတယ
်။ဖုန်းသုံးတာကဒီဆက်သွယ်ဖို့အဓိကမဟုတ်ဘဲနဲ့အင်တာနက်သုံးဖို့အတွက်ကအဓိကလို့မြင်ရတယ်လေ။ဆိုတော့တယ်လီဖုန်းဝယ်တဲ့လူတွေဘက်ကဘယ်လိုမျိုးသူတို့ဘက်ကရွေးချယ်တာမျိုးရောတတိထားမိပါလဲရှင
့်။ကဲအဲ့ဒါတော့လေဟိုကျွန်တော်တို့နှစ်ပိုင်းလောက်ခွဲပြောရမယ်ထင်တယ်။ဘာလို့ဆိုတော့ဟိုကျွန်တော်တို့ဒီမှာဒီဖုန်းရောင်းတဲ့အခါမှာကျွန်တော်တို့ကဒီ touch phone နေရှိတယ် feature phone ဆိုတော့ကျွန်တော် keypad ပေါ့နော်ခလုတ်ဖုန်းနေပေါ့။အဲ့တော့လူကြီးမှာတော့လူကြီးလူငယ်မရွေးဘူး touch phone တွေကိုသုံးကြတယ်သူတို့ရဲ့အဓိကရည်ရွယ်ချက်ကဖုန်းနဲ့ပြောမယ်သူတို့ internet နဲ့သုံးမယ်ဒါပေမဲ့ကျွန်တော်တချို့နေစုံနေပြားတွေမှာကျတော့အခုချိန်ကြီး touch phone တော့မသုံးဘူးဒီရိုးရိုးဖုန်းပြောရုံတော့ဆိုပြီး feature phone တွေလည်းဟိုသုံးတဲ့လူတွေလည်းအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဖုန်းကြောင်းအကကျွန်တော်တို့ touch phone နဲ့ feature phone နဲ့ဆိုချင်မှာလူကြီးတွေမှာတော့ကျွန်တော် touch phone တွေအများဆုံးကြောင်းရတယ်ဒါပေမဲ့နေစုံနေပြားတချို့နေရာတွေမှာဆိုချင်ကျွန်တော်တို့ keypad phone တွေကဒီနေ့ဒီချိန်ကြီးကြောင်းအားတစ်ခုအနေနဲ့ရှိနေပါသေးတယ် feature phone တွေကတော့အဓိကတော့ဖုန်းပြောဖို့ပဲတုံးကြတာပေါ့နော်ဟုတ်ကဲ့ပ
ါဈေးပိုင်းရောတော်တော်လေးကွာလား
ဈေးပိုင်းကတော့ကွာလားဆိုတော့ဒီ touch phone နဲ့ feature phone တွေတော့ကွာတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ဒီ touch phone တစ်လုံးကအနေဆုံး3-4000လောက်ပေးရမယ်ဆိုလို့ချင်းတချို့အခုချိန်မှာ keypad phone တွေက1000ခွဲပတ်ဝန်းကျင်လောက်နဲ့ဝယ်လို့ရနေတယ
်အခု2015မှာတော့ mobile phone ဒီဆက်သွယ်မှုကအင်မတန်တိုးတက်လာတယ်လို့ပြောတယ်အဲ့တော့2016နှစ်အတွက်ကောကိုစရာလေးအနေနဲ့ဘာတွေထပ်ပြီးတော့တိုးတက်လာမယ်လို့မျှော်လင့်တယ်လဲတိုးတက်ဖို့ရှိတဲ့အခြေအနေတွေကဘာလို့ပြောနိုင်ပါလဲရှင်
လာမယ့်2016မှာဆိုရင်တော့ကျွန်တော်တို့ဖုန်းသုံးတဲ့ user တွေကတော့ပို့ပြီးတော့များလာဖို့တော့ရှိတယ်။နောက်ပြီးတော့လို့ရှိရင် line တွေလည်းဟိုဓာတ်တွေပို့ပြီးတော့ကောက်လာဖို့ကျွန်တော်မျှော်လင့်တယ်။နောက်ပြောလို့ရှိရင်ဒီ internet ပေါ့နော်ဒီ internet speed တွေရောဘာတွေရောအများကြီးအခုထက်ပို့ပြီးတော့တိုးတက်လာဖို့ကျွန်တော်မျှော်လင့်တယ်။ဘာဖြစ်လို့လဲဆိုတော့ဒီ company ကြီး၃ခုကလည်းအခုဆိုလို့ရှိရင်တို့လိုအပ်တဲ့ infrastructure ပေါ့နော်ဒီ BDS တွေကိုတို့နေရာအနှံ့မှာနိုင်တဲ့လောက်တောက်လျှောက်ဒီ infrastructure ကြီးစပြီးတော့ဖိုက်နေတယ်ပေါ့နော်ဒီ tower line တွေဖိုက်နေဆိုတော့ဓာတ်တွေပို့ပြီးတော့ internet ကပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်။နောက်ပြောလို့ရှိရင်တော့အခုလိုတို့တွေအပြိုင်ဆိုင်လုပ်နေတဲ့အတွက်ကြောင့်အခုလူတို့ကိုချပေးနေတဲ့ promotion pack တွေကအခုထက်ပိုပြီးတော့ကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ဆော့ဆော့ကိုစီယာလင်းပြောသွားတဲ့အထက်မှာ internet speed တွေပိုပြီးတော့မြန်လာစေချင်တယ်လို့ပြောတယ်ဆိုတော့အခုလက်ရှိအခြေအနေနဲ့နောက်ထပ်ထပ်ပြီးတော့ချင်းနှစ်တွေထဲမှာတိုးတက်လာမယ်အတိုင်းဒါဘယ်လောက်ထိပိုပြီးတော့ကောင်းလာနိုင်မယ်လို့ရောပြောနိုင်ပါလိမ့်ရှင
်။ဟိုဥပမာတက်လီကားထဲမှာဆိုလို့ရှိရင်ကျွန်တော်အခုလောလောဆယ်အချိန်မှာ internet သုံးဖို့မလွယ်ဘူးတက်လီကားထဲမှာ။ဒီနောက်ပိုင်းဆိုလို့ရှိရင်တော့တို့ tower line တွေပို site လာမယ် internet တွေပိုပြီးတော့ဖြစ်လာမယ်ဆိုရင်နောက်ဆုံးကျွန်တော်တို့တက်လီကားထဲမှာပဲဖြစ်ဖြစ်ဘယ်လိုနေရာမျိုးမှာပဲမသိဘူး။ phone call voice call ဒီ data ရောပေါ့နော်။သုံးရလိုက်တဲ့အခြေအနေတော့ဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ
်။မေးချင်တာဒီလိုပါအခုလောလောဆယ် 3G ထင်တယ်မြန်မာပြည်မှာเนาะအဲ့တော့နောက်ထပ်တိုးတက်လာမယ်ဆိုရင်ဘယ်လောက်ထိတိုးတက်လာနိုင်တယ်လို့ရောခန့်မှန်းနိုင်ပါလဲ
။အခုလောလောဆယ်တော့ကျွန်တော်တို့ 3G ပေါ့နော်။ဒီရှေ့နှစ်မှာ LTE ပေါ့နော်ဒါအနောက်နိုင်ငံတွေမှာတော့အခုဆို LTE သုံးမယ်ဆိုတော့ကျွန်တော် LTE ဖြစ်နေအောင် 4G လောက်တော့ကျွန်တော်ဖြစ်လာမယ်လို့အတူတူဆပါတယ
်။ဖြစ်လာနိုင်တဲ့အနေအထားမျိုးရောမြင်ရပါလားရှင
့်။မြင်ရပါတယ်ခင်ဗျာဟုတ်ကဲ့ပါ
။ Mobile Line ဖုန်းရောင်းဝယ်ဖြန့်ချိရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းက2015ခုနှစ်အတွင်းမိုဘိုင်းဆက်သွယ်ရေးတိုးတက်လာတဲ့အခြေအနေနဲ့2016ခုနှစ်ထဲမြန်မာနိုင်ငံလက်ကင်ဖုန်းဈေးကွက်မှာဖြစ်လာနိုင်တဲ့အခြေအနေတွေကိုခန့်မှန်းသုံးသပ်ခဲ့တာဖြစ်ပါတယ်ရှင
်။မဆူမြမုံစီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့တက်တန့်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထွားထွားတွေကိုတင်ပြပေးပါမယ်။မအေးသနာကျော်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပတ်ဝန်းကျင်ပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ဂျပန်နိုင်ငံကရုပ်ရှင်ပွဲတော်ပြီးတော့ကြေတာယာစစ်ပွဲလို့ခေါ်တဲ့ Star Wars စစ်ပွဲရုပ်ရှင်ကားသစ်ရုံတင်မှုအခြေအနေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပ
ါ
ဂျပန်နိုင်ငံမှာဒီတစ်ပတ်ထဲကျင်းပခဲ့တဲ့ရုပ်ရှင်ပွဲတော်ကနေကမ္ဘာတဝိုင်းရုပ်ရှင်ဇလန်တူထုတ်လုပ်သူတွေကိုပြိုင်ပွဲဝင်ခိုင်းပြီးတော့စုရတဲ့သူကိုအမေရိကန်ဒေါ်လာတစ်သန်းလောက်ထောက်ပံ့ချီးမြှင့်မယ်လို့ကြေညာလိုက်ပါတယ်။ရုပ်ရှင်လောကရဲ့အနာဂတ်ကိုရုပ်ရှင်ဇလန်တူတွေကလွှမ်းမိုးသွားမယ်လို့ယုံကြည်တဲ့အကြောင်းရုပ်ရှင်ပွဲတော်ကိုစတင်ထူထောင်တဲ့တက်စုရဘတ်ရှိုကပြပါတ
ယ်။နာဂါဆာじゃないっていうことですよね。自分
のところで有線ポエロを1999年にまあ作ってティタンなဖြစ်ပါတယ်。有線အဓိကအရေးအကြီးဆုံးကတူတူနဲ့ဘယ်လောက်ထိရအောင်ထုတ်လုပ်နိုင်မလဲဆိုတဲ့ပုံမှာမှုတည်တယ်လို့ဂျပန်ဟိုက်ကုကဗျာရီရဲ့အနှစ်သာရနဲ့နှိုင်းယှဉ်ပြီးပြောသွားခဲ့ပါတယ်။လက်ကင်ဖုန်းတွေတုံးပြီးတော့ရုပ်ရှင်တွေကြည့်တဲ့ခေတ်ကြောင်းရုပ်ရှင်ဇလန်ပုံစံတွေလည်းပြောင်းလဲလာပြီးတော့ဇလန်တူတွေဟာရုပ်ရှင်လောကရဲ့အနာဂတ်ကိုလွှမ်းမိုးလာလိမ့်မယ်လို့စူရသူတွေကငွေကြေးချိမြင့်တဲ့ဂျပန်ဖျော်ဖြေရေး FX Digital ကုမ္ပဏီရဲ့အလုပ်အမှုဆောင်ဒါရိုက်တာ Rico Muramoto ကပြောပါတယ
်။ Smart Home တဲ့ဆိုမိတွေကိုနီလာ
ကမ္ဘာတစ်လောကထုတ်လုပ်သူတွေအနေနဲ့အစိတ်လုံရှားစရာကြောက်စရာရုပ်ရှင်ဇလန်တူတမျိုးမျိုးကိုစလုံးရင်900ထဲမပို့ဘဲနဲ့ဂျပန်ဘာသာနဲ့ပဲဖြစ်ဖြစ်အင်္ဂလိပ်ဘာသာနဲ့ပဲဖြစ်ဖြစ် February လကအတိုင်ခင်ပေးပို့ရမှာဖြစ်ပါတယ်။အနာရတဲ့ရုပ်ရှင်ကို2019ခုနှစ်ရုပ်ရှင်ပွဲတော်မှာပြသမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဒဝမ်ကအဆိုအကဝါသနာရှင်တွေကိုဖိတ်ကြားပြီးတော့ရှင်ပြိုင်ကပြဖျော်ဖြေပွဲတွေကျင်းပသလိုနာမည်ကြီးဆိုတော့တချို့ကငွေထုတ်ပေးခဲ့တဲ့ American Idol ဖျော်ဖြေရေးအစီအစဉ်ရဲ့15ချိန်မြောက်ဖျော်ဖြေရေးရာသီနောက်ဆက်ပွဲကျင်းပမယ့်အချိန်ရောက်လာပါပြီ။ဇန်နဝါရီလ6ရက်နေ့မှာ Fox ရုပ်မြင်သံကြားကနေပြီးတော့လေးနိုင်ကြဖျော်ဖြေပွဲတွေကျင်းပပြီးတော့နှစ်ရက်ဆက်တိုက်အထူးအစီအစဉ်နဲ့ပရိသတ်ကိုနှုတ်ဆက်မှာဖြစ်ပါတယ်။နှုတ်ဆက်ပွဲတွေကိုအစီအစဉ်မူဖြစ်တဲ့ Ryan Seacrest ကဆောင်ရွက်ပြီးတော့အမတ်ပေးတိုင်တွေဖြစ်တဲ့ Jennifer Lopez, Country Soror တွေဖြစ်တဲ့ Keith Urban နဲ့ Harry Connido ကဆောင်ရွက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာ American Idol အစီအစဉ်မှာပါဝင်ခဲ့သူအားလုံးကိုဂုဏ်ပြုတဲ့နှုတ်ဆက်ပွဲအစီအစဉ်လို့လည်းကြေညာထားပါတယ်။
I will always have a special
ကျေတရစပွဲလို့ခေါ်တဲ့ Star Wars စပွဲရုပ်ရှင်အတစ်ဟာဆိုရင်ဒီသတင်းပတ်ကုန်ပိုင်းရုံစတင်တင်ခြင်းမှာပဲဝင်ငွေဆန်ချင်ချိုးသွားခဲ့ပါတယ် The Force Awakens ရုပ်ရှင်ကို American ပြည်အောင်စုနဲ့ Canada နိုင်ငံတွေမှာပြီးခဲ့တဲ့ကြာသပတေးနေ့ကပြသရမှာတော့လက်မှတ်ဒေါ်လာတန်ပေါင်း238တန်ဖိုးရောင်းချခဲ့ရတယ်လို့စရုပ်ထမြောက် Jurassic Park စကားရောင်းရငွေကိုကျော်သွားတာဖြစ်ပါတယ်ဧဇကဟာဒီနေ့အစောပိုင်းမှာမြောက်အမေရိကတိုက်တွင်မှာဒေါ်လာတန်ပေါင်း280တန်ရရှိခဲ့တာဖြစ်ပါတယ်
။ Ladies and gentlemen, well, this is the ultimate Star Wars.
No fue descoronada. Hablamos con ella en Las Vegas cuando se disponía a viajar a Miami.
ပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့တင်းနင်းဂရီနေကမဲဆက်ကြဝလာရွေးဝဲမှာဆုရောက်သူမှာပြီးတော့ကျင်းပခဲ့ရတဲ့ဒုတိယဆုရှင်ကိုလံဘီယာအလှမယ်အရီယာနာဂူဒရက်ကဖြစ်ခဲ့သမျှကိစ္စတွေဟာအကြောင်းရှိလို့သာဖြစ်ရတာဖြစ်တယ်လို့ကိုလံဘီယာအာဆီယံသတင်းဌာနကပြောပါတယ
်။ bueno también fue una Miss Universo para Colombia. Es un orgullo colombiano.
သူနေနဲ့မဲဆက်ဆောင်လာပြိုင်ပွဲမှာတည်တည်ငြိမ်ငြိမ်နဲ့အကောင်းဆုံးပါဝင်ရှင်ပြိုင်နိုင်ခဲ့တဲ့အတွက်ဝမ်းမြောက်မိတယ်။သူဟာဘလို့ပဲဖြစ်ဖြစ်ကိုလံဘီယာရဲ့အလှမယ်ဖြစ်တဲ့အကြောင်းပြိုင်ပွဲကျင်းပတဲ့ Las Vegas မြို့ကမထွက်ခွာခင်မှာပြောသွားပါတယ်။အမေရိကန်ပြည်အောင်စု Las Vegas မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့မဲဆက်ကြဝလာပြိုင်ပွဲမှာဆုရသူရဲ့နာမည်ကိုအခမ်းအနားမူ Steve Harvey ကမှာရင်းကြေညာမိခဲ့တာကြောင့်ပြိုင်ပွဲဝင်တဲ့သူတွေကမှတော်တော်ကိုဇဝေဇဝဖြစ်သွားခဲ့ရတာပါကိုလံဘီယာအလှမယ်ကိုမဲဆက်ကြဝလာတရဖူမှာရင်းအနှင်းပြီးတော့မှအမှန်တကယ်ဆုရသူကဖိလစ်ပိုင်အလှမယ်ဖြစ်တဲ့အကြောင်းပြန်ပြောပြင်ဆင်ကြေညာခဲ့ရတာဖြစ်ပါတယ
် Hey y'all friend I got to tell you something
ကျောင်းရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah. Painted on the side and brown red.
တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာပါကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့သတင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပြီးဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0932312555ကိုခေါ်ဆိုနိုင်ပါတယ်အခုတော့သူယုံတီယာစီစဉ်လက်ရောက်ပါပြီမမှုဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ကျိုးသားခြင်းနဲ့ဒီအခွင့်အရေးတွေကိုဖန်တီးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်ယုံကြည်တာကကောင်းဆောင်ကောင်းတယောက်ဖြစ်ဖို့အရင်ရည်ကြည်တယ်။ကိုဖြစ်ခြင်းနဲ့စိတ်ဓာတ်ပေါ့နော်ကိုဖြစ်ခြင်းနဲ့ဘာလို့လဲကောင်းဆောင်ဆိုးတယောက်ကဘယ်လိုမျိုးအဆုံးအဖြတ်အမှားတစ်ခုကလူအများကြီးကိုတည့်အောင်နိုင်တယ်ဆိုတော့ကျွန်တော်တို့ဒီဒီကြုံတွေ့ခံစားခဲ့ကြရတယ်။အဲ့တော့ကောင်းဆောင်ကောင်းဖြစ်ဖို့လိုတယ်ကောင်းဆောင်ကောင်းဖြစ်တဲ့နေရာမှာကျွန်တော်တို့ဘယ်လိုမျိုးလောက်ရမလဲဆိုရင်ကျွန်တော်ယုံကြည်တာကတော့ကျိုးသားဖို့လိုတယ်ဘဝတစ်ခါတည်းကျွန်တော်တို့ဖြစ်စေခြင်းလို့ရှိပြခြင်းလို့ဖြစ်တတ်ကြတာမျိုးကျွန်တော်တို့လည်းတချို့တည်းအရှင်းရတဲ့မိသားစုကလာလာရှိမယ်နည်းနည်းပညာတတ်တဲ့မိသားစုကလာလာရှိမယ်ဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိဒါပေမဲ့ဒီကကျိုးသားခြင်းစိတ်ဓာတ်တခုရှိတယ်ဆိုရင်ကျွန်တော်ကတော့ဒီအောင်မြင်မှုကိုတက်လန်းတဲ့နေရာမှာအစားလို့ကျွန်တော်ကတော့ယုံကြည်တယ်ဒါဖြစ်လို့လည်းဆိုတော့ဒီအခွန်လန်းနေဖန်တီးတဲ့နေရာမှာကျိုးသားမှုအဓိကပရမကျိုးသားရမယ်နောက်ပြီးရိုးသားရမယ်ကျွန်တော်ရဲ့ယုံကြည်တာကတော့လူတူတယောက်ရဲ့ချမ်းသာတာဆိုတာတော့ဒါဒီပတ်စံရှိတာမရှိတာနဲ့ကျွန်တော်ကတိုင်းတာတယ်လို့ကျွန်တော်ကတော့ဘာလို့မထင်ဘူးဒီလူတူတယောက်ရဲ့ချမ်းသာမှုဟာကျိုးသားမှုရိုးသားမှုတွေးခေါ်မှုဇာယိတအဲ့ဒီခါရင်းနဲ့ရေးရှင်တိုင်းတာတယ်လို့ကျွန်တော်ကတော့ထင်တယ်အခုလည်းတော့ကျိုးသားမှုအဓိကထားမှတာလင်းအောင်မြင်မယ်ကျိုးသားဆိုဥမာဆိုပါဆိုခေါင်းဆောင်တယောက်ဖြစ်ဖို့ဆိုလို့ရှိရင်ခေါင်းဆောင်တယောက်မှာရှိတဲ့ရှိအပ်တဲ့အရေးချင်းတွေဘလို့လောက်ရမလဲအဲ့လိုမျိုးတွေကိုကြိုးစားရမယ်တစ်ဆင့်နဲ့တစ်ဆင့်ပုံတော့အမြဲတမ်းပုံမှန်ကြိုးစားနေဖို့လိုအပ်တယ်နောက်ပြီးဒါလည်းလဲဆိုလို့ရှိရင်ဘလို့အချင်းမျိုးမှာပဲရှိရှိဒီအောင်မြင်မှုဆိုတာကိုယ့်ရဲ့လက်တကမ်းမှာလို့ကျွန်တော်ကတော့ထင်တယ်အောင်မြင်မှုကလက်တကမ်းမှာဆိုတာကအမြဲတမ်းကြိုးစားမှုနဲ့ရှင်သွင်းနေတာအမြဲတမ်းကြိုးစားနေမှာအမြဲတမ်းတည်ထွင်ကြံစားမလို့ကိုဘာလို့ရင်ကောင်းမလဲကိုဒီအလုပ်ဒီအလုပ်တစ်ခုအောင်မြင်နေလဲဆိုရင်ဘယ်လိုလုပ်ရင်ရနိုင်လဲဆိုတာပုံမှာပဲဟိုစိတ်ကထားပြီးတော့လုပ်ရမယ်လို့ထင်တယ်အခက်အခဲဆိုတာကဘဝတိုင်းမှာရှိမယ်နေရာတိုင်းမှာရှိမယ်ပေါ့နော်အဲ့လိုအခက်အခဲကိုဘယ်လိုမျိုး
ကျုံတွေ့ဖြတ်ကျော်ပေါ်ရမလဲဆိုတဲ့ဒီပုံမှန်ပဲမူတည်ရပေါ့ဗျာဥမာဆိုပါလို့သူကဟိုအကြောင်းကိုခက်ကောက်ခက်ခက်တဲ့ရတာရှိမယ်အလို့တခုကိုခက်ကောက်ခက်ခက်လောက်ရတာရှိမယ်ဒါပေမဲ့ဒီကလေးကျိုးစားပြီးတော့ပုံမှန်တက်လှမ်းသွားနေရဆိုလို့ရှိရင်ကျွန်တော်ကတနေ့အောင်မြင်နိုင်တယ်လို့ထင်တယ်။ဒါဖြစ်လို့လဲဆိုတော့ဥမာကျွန်တော်ကိုယ်တိုင်ဆိုလို့ရှိရင်အခုအချိန်မှာတော့အမေရိကန်နိုင်ငံမှာပညာလာရောက်တင်ယူနေတာပုံတော့ကျွန်တော်လွန်ခဲ့တဲ့15နဲ့16နှစ်လောက်တုန်းငါဆိုလို့ရှိရင်ဒီလိုမျိုးလာတင်နိုင်မှုအခွင့်အရေးကိုအိမ်မက်မက်ပို့တောင်းကျွန်တော်ကမစဉ်းစားဘူး။လွန်ခဲ့တဲ့လိုမဆိုင်ဝါ16နဲ့16နှစ်လောက်ကဆိုလို့ရှိရင်ကျွန်တော်ကဒီမြန်မာနိုင်ငံစကိုင်းတိုင်းဒီစင်တဲ့ကြည့်ရမှာပေါ့နော်အဲ့မှာကျွန်တော်ကတောင်သူလုံနေတဲ့လယ်သမားတယောက်ပေါ့ကျွန်တော်ကအဲ့တော့ကျောင်းသားတယောက်တောင်မဟုတ်ဒီမန္တလေးပေါင်လို့ပုံတော်ကြီးပညာရေးကျောင်းဝင်နေပြီးတော့ဆယ်လမ်းအောင်ပြီးတော့ကျွန်တော်ကအသင့်ဒီအမေရိကန်နိုင်ငံကိုပညာလာရောက်တင်ယူနိုင်တာဘဝမှာဖြစ်ပျက်တာနဲ့တခါတလေကကို control လုပ်နိုင်တာရှိကောင်းရှိမယ်ဥမာဆိုပါတော့ကိုမိဘကအဆင်မပြေတာစီးပွားရေးအဆင်မပြေတာဒါတွေကကိုတင်းချင်းချုပ်နိုင်တဲ့ဘိုင်းနေမှာမဟုတ်တာအလိုမျိုးမဟုတ်ဘူးဆိုလို့ချင်းကိုလုံနိုင်တဲ့နေရာကနေကျွန်တော်ကတော့စားပြီးတော့လုံနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမျိုးယုံကြည်တာပေါ့နော်ကိုရဲ့စူးစမ်းမှုယုံကြည်မှုပေးတယ်ဆိုလို့ချင်းနေရာတစ်ခုကိုရောက်နိုင်တယ်ဆိုတဲ့စိတ်ကိုထားပြီးတော့စူးစမ်းမယ်ဆိုလို့ရှင်အောင်မြင်နိုင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပါတော်ရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်
ရမန်ဒီကအစိုးရယုံဝင်ထဲမှာနိုင်ငံတော်အလံကိုလှန့်ထူနိုင်လိုက်ပြီလို့အီရက်စစ်ဖက်အရာရှိတွေကပြောပါရယ်။အမ်ဘာဒေတာမျိုးတော်ကို IS စစ်သေးကြွားတွေကလွန်ခဲ့တဲ့9လတုန်းကထိန်းချုပ်ခဲ့တာပါ။ဒါပေမဲ့လည်းဒီအချက်လက်နဲ့ပတ်သက်လို့ကွဲလွဲမှုတွေရှိနေပြီးပုံမှုချုပ်ယာယာရာဆောကရမန်ဒီမျိုးကိုလုံးဝထိန်းချုပ်နိုင်လိုက်ပြီလို့ပြောသလိုအမ်ဘာဒေတာစစ်စေးမှုဗိုလ်ချုပ် Ismail El Malawi ကမြို့ရဲ့တချို့အစိတ်ပိုင်းတွေကို IS တွေကဆက်လက်ထိန်းချုပ်ထားဆဲပဲလို့ပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံကဘူးလေစိတ်နာကလမ်းပေါ်မှာအထေကံဘုံခွဲတိုက်ခိုက်မှုကြောင့်အရသားတဦးတည်းမနေသေဆုံးပြီး73ဒဏ်ရာရသွားပြီးနောက်ဒီအနီးနားကအဆောက်အဦတွေလည်းပျက်စီးသွားပါတယ်ဒီကနေ့ဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဒီတာလီဘန်တွေကတော့ပြောဆိုထားပါတယ် Homes မြို့ကဒီကနေ့ဘုံခွဲတိုက်ခိုက်မှုအတွင်းလူ69ဦးတည်းမနေသေဆုံးခဲ့ပါတယ်ပထမကြိမ်ဘုံခွဲမှုကြောင့်အပျက်စီးတွေကိုဒေသခံလူတွေကဝမ်းကြည့်နေချိန်မှာအထေကံဘုံခွဲသမားဟာသူ့ကိုယ်မှာပတ်ထားတဲ့ဘုံကိုထပ်မံဖောက်ခွဲလိုက်တာပါမျိုးလင်မှာရှိတဲ့ Ezra ရက်ကဒီပောက်ကွဲမှုအတွင်းလူဘလောက်သေဆုံးသလဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ Syria နိုင်ငံပိုင်သတင်းဌာနကတော့လူ19ဦးသေဆုံးတယ်လို့ပြောဆိုပြီးတော့ Syria လူခွင့်ဆောင်ကြီးအဖွဲ့ကတော့32ဦးသေဆုံးတယ်လို့ပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုအတွင်းလူတော်များများဒဏ်ရာရသွားပါတယ်။နောက်တက်လာမယ့်အစိုးရအတွက်မျိုးတော်ကဒီသဘုံတွေကြီးစိုးထားတဲ့နေရာတချို့ကိုထိန်းချုပ်ဖို့ကြိုးစားနေတဲ့နှစ်ဖက်ရင်ဆိုင်တိုက်ခိုက်သူတွေကြားအပြစ်ကရစဲဖို့ဒီလအစိုးရမှသဘောတူညီမှုရခဲ့ပြီးတဲ့နောက်ဒါဟာ Homes မှာဒုတိယအကြိမ်ဘုံပေါက်ကွဲတာဖြစ်ပါတယ်။ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုတပ်ဖြတ်တဲ့ဆိုပြီးတော့ဒီမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းတရားရုံးကတည်တံ့ချမှတ်လိုက်တာနဲ့ပတ်သက်လို့ဒီတရားရုံးရဲ့အဆုံးဖြတ်ကိုလေးစားသင့်တယ်လို့ထိုင်းတရားရေးစနစ်ဟာလူတွေရဲ့ဖိအားပေးမှုပေါ်လိုက်ပြီးတော့ပြောင်းလဲမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ် Project Chan Ocha ကပြောဆိုလိုက်ပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းဝန်ကြီးချုပ်ကအခုလိုပြောသွားတာပါအယူခံဝင်ခွင့်ဆိုတာကမ္ဘာတစ်ဝန်းလုံးမှာရှိတယ်လို့ထိုင်းနိုင်ငံမှာလည်းရှိတဲ့ပြင်လူတွေကဖိအားပေးတာကြောင့်လှုပ်ပေးဖို့လိုမလားဆိုပြီးတော့လေဒီဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းမကြေမနက်ပြောဆိုသွားပါတယ်ခင်ဗျာ
တဲ့ရင်ချင်းချုပ်ကိုကိုအောင်ကျညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီး engineer ကတော့ Cedric Franklin ဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line to meter 2495 51နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.